Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ပြည်အမေရိကန်တရရင်2024ခုနှစ်ဩဂုတ်လ22ရက်နေ့ပုံထုံးနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခန့်အမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေတရရင်ထုတ်လွှင့်နေပါပြီကျွန်မသင်္ကီထိုက်ပါရှင
်ဂါဇာပဋိပက္ခကိုမရက်နိုင်ရင်ပို့ပြီးတော့ကျဲပြန့်တဲ့ဒေသရင်းစစ်ပွဲဖြစ်သွားနိုင်တယ်လို့အီဂျစ်သမ္မတကသတိပေးလိုက်ပါတယ်အမေရိကန်ပြည်ထောင်စုဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံဒုတိယနေ့ညမှာတော့သမရဟောင်းဘရက်အိုဘားမားမိန့်ခွန်းပြောဆိုမှာဖြစ်ပါတယ်။မြမအရေးကုလအတွင်းရေးမှူးချုပ်ကိုစလဲဟာမြမအချက်အသေးဖြေရှင်းရေးအတွက်တရုတ်နိုင်ငံမှာတရုတ်နိုင်ငံကြားဝန်ကြီးနဲ့တွေ့ဆုံခဲ့ပါတယ
်။ရှမ်းပြည်မြောက်ပိုင်းစစ်ပွဲတွေကြားနေဆက်ခိတ်တွေလက်ပတ်မှုအခြေအနေကိုတော့သတင်းတွေပြီးမှအရေးဆုံးတင်ပြပါမယ်။ဒီနောက်မှာတော့လာဆာမရတဲ့ထမ်းရောက်မြန်မာလုပ်သားတွေရဲ့ဆန္ဒပြပွဲဒရိုက်တာကိုဖေမောင်စေးအချင်းထောင်ကလွတ်ပြီးရပ်ပိုက်အတွင်ကွယ်လွန်ခဲ့ရတဲ့အကြောင်းနောက်အမေရိကန်သမ္မတရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေအစ္စရေးဟာမတ်စစ်ပွဲသတင်းဆောင်မတွေကိုလည်းဒီမနက်ခင်းမှာတင်ပြပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ကမ္ဘာတစ်လွှာခေးသွားအစီအစဉ်တို့ကိုနားဆင်ကြည့်ရှုချက်ရပါမယ်။အခုတော့ဥတင်မောင်တန်ကသတင်းတွေပြောပြပေးပါအောင်ရှင်။
ဂါဇာကအစ္စရေးဟာမတ်စစ်ပွဲအပြစ်ရကြဖို့အီဂျစ်ကအင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်။ပဋိပက္ခကိုမရနိုင်ဘူးဆိုရင်ပုံပြီးကျယ်ပြန့်တဲ့ဒေသစစ်ပွဲအဖြစ်ချဲ့သွားနိုင်တယ်လို့လည်းအီဂျစ်သမ္မတအဗ်ဒယ်ဖာတာအယ်စီစီကပြောလိုက်ပါတယ်။အီဂျစ်ကိုအင်္ဂါနေ့ကရောက်ရှိနေခဲ့တဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ထုတ်ပြန်ချက်မှာအခုလိုပြောလိုက်တာပါ။ပုံမကျယ်ပြန့်လာမဲ့စစ်ပွဲအညာကိုစိတ်ကူးကြည့်လို့တောက်ခတ်ပါလိမ့်မယ်လို့လည်းအီဂျစ်သမ္မတကကြေညာချက်မှာဆိုပါတယ်။ဂါဇာအပြစ်ရရေးဟာပါလက်စတိုင်းနိုင်ငံတော်ကိုနိုင်ငံတကာအသိမှတ်ပြုရေးနဲ့နိုင်ငံနဲ့နိုင်ငံဖြစ်ရှင်းရေးရဲ့အစဖြစ်ရပါမယ်လို့လည်းအီဂျစ်သမ္မတ LCC ကပြောပါတယ်။ဒါဟာဒေသတွင်းတည်ငြိမ်ရေးနဲ့အခြေခံအမှတ်ခံချက်ဖြစ်တယ်လို့လည်း LCC ကဆိုပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဟာအီဂျစ်နိုင်ငံရဲ့ဝန်ကြီးဘာဒါအက်ဗ်ဒယ်လတီနဲ့လည်းအင်္ဂါနေ့မှာတွေ့ဆုံဆွေးနွေးခဲ့ပါသေးတယ်။အစ္စရေးနိုင်ငံနဲ့အတူလွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံထူထောင်ရေးကိုထောက်ခံကြောင်းအမေရိကန်ကယက်တီပြောဆိုထားပါတယ်။ဒါပေမဲ့အဒီလိုပါလက်စတိုင်းနိုင်ငံထူထောင်တာအစ္စရေးရဲ့လုံခြုံရေးအတွက်လက်မခံနိုင်ဘူးလို့အစ္စရေးဝန်ကြီးချုပ်နတ်တန်ယာဟူကတော့ညှင်းဆိုထားပါတယ်။လေကြောင်းရာကာကွယ်ရေးစနစ်အသစ်တွေကိုမိတ်ဖက်တွေနဲ့ဆွေးနွေးနေပါတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဆယ်လင်စကီကအင်္ဂါနေ့မှာပြောလိုက်ပါတယ်။ပိုကရော့စ်တဲ့တိုရက်စ်ဒေတာတွေမှာအချင်းနဲ့ခက်ခဲနေတာကိုအသိမှတ်ပြုလိုက်ပြီးယူကရိန်းကအားပြေဖို့ပြင်ဆင်နေတယ်လို့သူ့ရဲ့ညမိန်ကွန်းမှာဆယ်လင်စကီကပြောခဲ့တာပါ။ရုရှားတပ်တွေရှေ့တိုးလာတာနဲ့အပြယူကရိန်းအရှေ့ပိုင်းဒေသတွေကနေရက်သားတွေကထွက်ပြေးနေကြရတာပါရုရှားတပ်တွေကမြန်မြန်ဆန်ဆန်ကြီးတက်လာတာကြောင့်မိသားစုတွေကိုမြို့ကနေအ мян ထွက်ခွာကြဖို့အမိန့်ပေးခဲ့ရပြီးနေရာမြို့တွေနဲ့ရွာတွေကိုထွက်သွားနေကြရတယ်လို့ဒေသခံအနာပိုင်းတွေကပြောပါတယ်ပိုကရော့ဖ်မှာလူ 9,300 ဝန်းကျင်နေထိုင်နေကြဆဲပါတချို့ကတော့ချင်းထွက်သွားကြဖို့ဆုံးဖြတ်ကြပါတယ်ရုရှားနိုင်ငံကတ်စ်ဒေတာကိုယူကရိန်းစစ်တပ်ကဝင်ရောက်တိုက်ခိုက်ရမှာသတ်မှတ်ထားတဲ့ရည်မှန်းချက်တွေပေါက်ခဲ့ပါတယ်လို့သမ္မတဇယ်လန်စကီကပြောပါတယ်။အကျဉ်းသားလဲလှယ်ဖို့နဲ့နယ်မြေလဲလှယ်ဖို့အနာဂတ်မှာညှိနှိုင်းဆွေးနွေးတဲ့အခါလဲလှယ်နိုင်အောင်ဦးစားပေးထားဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်းယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကပြောကြားသွားပါတယ်။ဒီမိုကရက်ပါတီညီလာခံဒုတိယနေ့မှာယခင်သမ္မတဘရက်အိုဘားမားသူ့ရဲ့ဇနီးမီရှဲလ်အိုဘားမားနဲ့ဒုတိယသမ္မတကင်မရာဟဲရစ်ရဲ့ခင်ပွတ်ဒေါက်လတ်စ်အမ်ဟော့တိုစကားပြောကြမှာဖြစ်ပါလေ။ဒုတိယနေ့စကားပြောမဲ့အထက်ထူးထူးခြားခြားပါဝင်လာသူတယောက်ကတော့ Republican Party က Arizona ပြည်နယ်မီဆာမြို့တော်ဝင် John Giles ဖြစ်ပါလေ။သူက Arizona ကကင်မရာဟဲရစ်အတွက် Republican များကော်မတီရဲ့ပူးတွဲဥက္ကဋ္ဌလည်းဖြစ်ပါလေ။ Democrat Party ညီလာခံမှာစကားပြောတာအပါအဝင်ကင်မရာဟဲရစ်အရွေးခံရအောင်အရာရာလှုပ်ပေးဖို့စီစဉ်ထားကြောင်း John Giles ကကြေညာချက်ထုတ်ပြန်ထားတယ်လို့ Arizona ကအင်တာနက်သတင်းစာ AZ Central ကပြောပါတယ်။သူက Trump နဲ့ Republican Party တွင်းမှာသဘောထားကွဲနေတဲ့သူပါ။ဒုတိယနေ့အပါဝင်ကြံ၃ရက်မှာအကျိတ်နဲ့ရှင်ပြိုင်ကြရမယ်ပြည်내တွေကထင်ရှားတဲ့ပုံကူတွေကစကားပြောကြမှာဖြစ်တယ်လို့ Kamala Harris မဆွယ်စည်းရုံးရေးအဖွဲ့ကပြောပါတယ်။ဒီအစည်းအဝေး Nevada, Michigan, Pennsylvania နဲ့ Arizona ပြည်내တွေကအထက်နဲ့အောက်လွှတ်တော်အမတ်တွေပါကြသလို Michigan ပြည်내ကအုပ်ချုပ်ရေးမှူး Gretchen Whitmer လည်းပါဝင်ပါတယ်။
မနေ့ကင်းစီစဉ်တွေကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရှင်။ လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင်ဗီဒီယိုမြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ရှင်။
ဗိုလ်ဒုမနခင်တဲ့တွင်ကို view ရုပ်တံကဆက်လက်ကြညာနေပါတယ်။မြန်မာနိုင်ငံဆရာအကြက်တဲကိုဖြစ်ရှင်းရဲ့အတွက်ဒေတာတွင်ညီညွတ်မှုရရှိပြီးနိုင်ငံတကာပေါင်းစည်းနိုင်အောင်ကုလသမဂ္ဂတွေးမှုချုပ်ရဲ့မြန်မာနိုင်ငံဆရာအထူးတန်တမန်ဂျူလီဘစ်ရှော့ဖ်ကတရုတ်နိုင်ငံမြို့တော်ဘေကျင်းကိုအောက်တိုဘာ20ရက်နေ့ကရောက်ရှိနေပြီးတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ကြီးနဲ့တွေ့ဆုံခဲ့ပါတယ်။မြန်မာတွေကပဲဥဆောင်ပြီးအားလုံးပါဝင်တဲ့ဖြစ်စဉ်တရားပေါ်လာအောင်ကြိုးစားနေတာဖြစ်တယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖင်ဂျူဂျာရစ်ကနယူးယောက်မြို့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာအင်္ဂါနေ့ကပြောပါတယ်။Mr. Julie Miss Julie Bishop ဟာတရုတ်နိုင်ငံရဲ့အာရှဒေသနဲ့မြန်မာဆိုင်ရာအထူးတန်တမာတိတ်ရှိကျွန်းနဲ့လည်းတွေ့ဆုံမှုရှိတယ်လို့ကုလသမဂ္ဂကဆိုပါတယ်။ဒီခေတ်စဉ်ဟာ Miss Bishop အာရှနိုင်ငံတွေကိုသွားခဲ့ပြီးတဲ့နောက်ဖြစ်ပေါ်လာခဲ့တာပါ။ Indonesia, Malaysia, Laos နဲ့ Thailand နိုင်ငံကိုလည်း Miss Bishop မကြာမီကသွားရောက်ခဲ့ပြီးတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ Dujarric ကပြောပါတယ်။ဒါ့အပြင်အာရှလက်ကျဥက္ကဋ္ဌဖြစ်လာတော့မဲ့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်အပြင်လက်ရှိမြန်မာနိုင်ငံဆိုင်ရာအာရှအထူးကိုယ်စားလှယ်နဲ့လည်း Miss Bishop တွေ့ဆုံခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံရဲ့ရုပ်ရည်လာနေတဲ့အခြေအနေမှာဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရှိနေကြတဲ့ရိုဟင်ဂျာတွေရဲ့ကိုယ်စိတ်ကျန်းမာချမ်းသာအောင်ဆောင်ရွက်ပေးဖို့ကုလသမဂ္ဂတွေးမှုချုပ်ကဘင်္ဂလားဒေ့ရှ်ကောင်ဆောင်ကိုတိုက်တွန်းလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ဂျာပြအစိုးရရဲ့အကြီးအကဲ Mr. Muhammad Yunus ကိုကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကနှုတ်ခွန်းဆက်သဝင်လွာပေးပို့ခဲ့ရမှာအခုလိုတိုက်တွန်းခဲ့တာဖြစ်တယ်လို့အတွင်းမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဒူဂျာရစ်ကပြောပါလေ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြန်လည်ငြိမ်သက်ပြီးရွေးကောက်ပွဲတွေလုပ်နိုင်အောင်ဆောင်ရွက်နေတာကိုကုလသမဂ္ဂအတွင်းမှုချုပ်ကကြိုးဆိုလိုက်ပါတယ်။လူငယ်တွေအမျိုးသမီးတွေလူနည်းစုတွေဌာနေတိုင်းသားတွေအပါအဝင်အားလုံးပါဝင်တဲ့ချီးကပ်ပုံမျိုးနဲ့ဆောင်ရွက်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းမစ္စတာဂူတရက်စ်ကမစ္စတာယူနုစ်ကိုတဝင်လွာမှာပြောကြားခဲ့ပါလေ။နိုင်ငံသားတွေအထူးသဖြင့်လူနည်းစုတွေကိုအပြည့်အဝအကာအကွယ်ပေးလိုက်မယ်လို့ပြောတင်တဲ့အကြောင်းမစ္စတာဂူတရက်စ်ကပြောကြားရင်းရိုဟင်ဂျာတွေအတွက်တိုက်တွန်းပြောကြားသွားတာဖြစ်ပါတယ်။အာဖရိကတိုင်းပြည်တို့ချို့မှာအဖြစ်များလာနေတဲ့ Mpox ခေါ်မြောက်ကျောက်ရောဂါဟာနိုင်ငံတကာအတိုက်အတာရဆိုးရင်ရလောက်တဲ့အများပြည်သူဆက်ရအရေးပေါ်ကျန်းမာရေးအခြေအနေဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြေညာလိုက်ပါတယ်။2005ခုနှစ်ပြဋ္ဌာန်းခဲ့တဲ့နိုင်ငံတကာကျန်းမာရေးစည်းမျဉ်းတွေရအရေးပေါ်ကော်မတီဟာဩဂုတ်လ14ရက်နေ့မှာစီဝေးဆုံးဖြတ်ခဲ့ကြတာဖြစ်တဲ့ကိုဩဂုတ်လ19ရက်နေ့ဆိုရင်ကြညာချက်ကဆိုပါတယ်2023ဇန်နဝါရီလကတည်းကကွန်ဂိုနိုင်ငံမှာလူ 18,000 ယောဂါဖြစ်ခဲ့ပြီး 1,100 ကျော်သေဆုံးခဲ့တာပါကလိုက်2အမျိုးအစားကြောက်ကြောက်ယောဂါလူနာတယောက်ကိုပါကစ္စတန်မှာတနင်္လာနေ့ကတွေ့ရှိခဲ့တယ်လို့ပါကစ္စတန်ကျန်းမာရေးဝန်ကြီးဌာနကလည်းကြေညာပါတယ်ဒါပေမဲ့အခြေခံကျန်းမာရေးအရေးယူဆောင်ရွက်ချက်တွေကိုလှုပ်ဆောင်ခြင်းအပြင်မြောက်ကျောက်ယောဂါပြန်ပွားမှာရပ်တော့အောင်လုပ်နိုင်ပါတယ်လို့ WHO ကဆိုပါတယ်2022ခုနှစ်ကလေးကဆိုရင်ဒီယောဂါကကမ္ဘာတစ်ဝန်းမှာလူပေါင်း 99,186 ယောက်ဖြစ်ပေါ်ခဲ့ပြီး 208 ယောက်သေဆုံးခဲ့ရပါတယ်။ယောဂါပြန့်နှံ့မှုကိုတားဆီးနိုင်မဲ့နည်းလမ်းတွေကိုကျွန်တော်တို့သိပါတယ်လို့ WHO ရဲ့ဥရောပဒေသညွှန်ကြားရေးမှူးဒေါက်တာ Hans Kluge အင်္ဂါနေ့ကသတင်းတောက်တွေကိုဂျနီဗာမှာပြောပါတယ
်ကုတင်မောင်တမရှင်အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်မတွေမတိုင်ခင်ခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးထုတ်လွှင့်ပါမယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့အနီးတဝိုက်ဆေးရည်အခြေအနေတွေကြောင့်နေဆက်ကိတ်အဝင်အထွက်တွေပိတ်သွားမှာကိုစိုးရိမ်နေကြပါတယ်အခုအချိန်ထိတော့တရုတ်ဘက်ကနေဆက်ကိတ်ကိုဖွင့်ထားသလိုပဲမြန်မာဘက်ကလည်းနေဆက်ယာယီဖြတ်တန်းခွင့်လက်မှတ်တွေကိုထုတ်ပေးနေစေဖြစ်ပါတယ်ကျောက်မြန်မာမူဆယ်နေဆက်ကိတ်အခြေအနေရန်ကုန်ကသတင်းပေးပို့ချက်ကိုတော့ကုသညုံပြောပြထားပါတယ်ရှင
်။တရုတ်မြန်မာကုန်သွယ်လမ်းဖြစ်တဲ့မန္တလေးလာရှိမူဆယ်လမ်းပိုင်းနေရာအများစုကိုတော်လိုင်းအင်အားစုတွေစုမိုးထားနိုင်ပြီးတော့တရုတ်နေဆက်မူဆယ်မြို့ကိုလည်းချင်းချောက်မှုတွေရှိနေပါတယ်။ဒီလိုအခြေအနေမှာနေဆက်ကိတ်ပိတ်သွားမှာကိုစိုးရိမ်တယ်လို့တရုတ်ဘက်မှလှုပ်လှုပ်ဖို့အတွက်မူဆယ်မြို့မှာစောင့်ဆိုင်နေသူတချို့က VOA ကို Facebook Messenger ကနေပြီးတော့စာနဲ့ဖြေကြားပြောဆိုခဲ့ကြပါတယ်။မူဆယ်မြို့ကဒေသခံတချို့ကတော့မူဆယ်ဟာနှစ်နိုင်ငံဆက်ဆံရေးအတွက်အချက်အချာဖြစ်လို့ပြည်ပခါတွေဖြစ်လာလိမ့်မယ်လို့မထင်ဘူးလို့ဆိုရတယ်။ဒါပေမဲ့လည်းပြည်ပခါအခြေအနေပေါ်မူတည်ပြီးတော့တရုတ်နိုင်ငံဘက်ကနေဆက်ကိတ်ပိတ်လိုက်မှာကိုစိုးရိမ်သူတွေလည်းရှိပါတယ်။မူဆယ်ဒေသခံလုံငန်းရှင်တူကတော့တရုတ်မြန်မာကုန်စည်စီးဆင်းနိုင်တဲ့တရုတ်ဝင်နေဆက်ကိတ်ကဒီတစ်ခုပဲကျန်တော့တယ်လို့ဆိုပါတယ်။ဟို
မူဆယ်ကိုတိုက်တယ်ဆိုလို့ရှိရင်တရုတ်မြန်မာ ဆက်ဆံရေးအတွက်ကုန်စည်နော်တင်းတည်ယုံရဲ့ဆက်ပေါ့နော်ဒီနေရာလေးအားလုံးကလူမှုဆက်တစ်ခုပဲကြည့်ရတာလေအဲ့ဒီမှာတိကောက်ဒီလူဆက်တို့တိတ်မဲ့ဆိုရင်လက်ခံပါလားလာကျူးလို့တိုင်းစစ်ဌာနချုပ်ကတော့တိတ်နိုင်တဲ့အင်အားတို့စစ်အင်အားရှိတယ်ဗျတိတ်သွားပြီကလူဆက်တို့တိတ်နေလို့ကြာပြီဘုရားတိတ်လာမတိတ်တဲ့အကြောင်းရင်းကဘာကြောင့်လဲဆိုတာလဲဆက်ဆက်သွားတာပေါ့အခုတခါတုန်းကပြီးရင်ဟိုစာအုပ်ကြီးပြီးတယ်ဆိုတာနိုင်ငံတော်တရားဝင်အစိုးရပဲလုပ်လို့ရတာလေဒီစေဟိုမတိုက်ခတ်လို့ဆိုတော့ဒီပြေးတာမျိုးတွေတားမြစ်တာမျိုးတွေရှိလို့မသိနိုင်လားပေါ့နော်ဒါဖြစ်လာရင်တော့ပြိမ့်ပါပေါ့လေ
China Daily သတင်းမှာတော့နေဆက်တွေကနေပြီးတော့တရုတ်နိုင်ငံတဲကိုတရားမဝင်ဝင်ရောက်တဲ့နိုင်ငံသားရေအတွက်များလာလို့စောင့်ကြည့်စစ်ဆင်နေတယ်လို့တရုတ်မျိုးသားလူဝင်မှုကြီးကြပ်ရေးဌာန NIE ကိုကိုးကားပြီးတော့ဖော်ပြပါရတယ်။အခုနှစ်အစောပိုင်းကစပြီးတော့တရုတ်ယူနန်ပြည်နယ်ကိုသွားရောက်လှုပ်လှုပ်ကိုင်တဲ့မြန်မာရေအတွက်ကတဖြည်းဖြည်းပြန်များလာပါရတယ်။ဝင်ခွင့်ကတ်ရဖို့အတွက်နေဆက်မှာစောင့်ဆိုင်နေသူတွေကလည်းမူဆယ်မြို့ပါနေစဉ်စုသူတို့အများပြားရှိနေတယ်လို့ဒေသခံတွေကပြောကြပါရတယ်။အများစုကတော့အထက်ချုပ်ဈေးဆိုင်ဆောက်လုပ်ရေးနဲ့ဖုန်းပူပစ္စည်းထုတ်လုပ်တဲ့စေုံတွေမှာလုပ်ကိုင်နေကြတာဖြစ်ပါတယ်ခင်ဗျာ
ကိုသားညုံပြပြခဲ့တာပါရှင်ထိုင်းဘက်ကသတင်းပေးပို့ချက်တစ်ခုကိုဆက်လက်တင်ပြလိုပါတယ်ထိုင်းနိုင်ငံပရာချင်ဘူရီခရိုင်ရိုဂျာနာဆက်မှုဆောင်မှာရှိတဲ့တရုတ်လုပ်ငန်းရှင်တဦးပိုင်ဆိုင်တဲ့စေုံမှာမြန်မာဆောက်လုပ်ရေးအလုပ်သမား900လောက်ကိုလောက်အားကလစာ2လမပေးတာကြောင့်ဆန္ဒပြခဲ့ကြတာပါဒီအတွက်ထိုင်းအလုပ်သမားဝန်ကြီးဌာနကကြားဝင်ဆောင်ရွက်ညှိနှိုင်းပေးခဲ့ကြောင်းအလုပ်သမားရေးဆောင်ရွက်နေသူတွေကပြောပါတယ်ဒီအတွက်ဆန္ဒပြမှုကိုတော့ခਿੱတရနာထားတယ်လို့လည်းပြောကြပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းအလုပ်သမားဝန်ကြီးဖိဖက်ရချာကီပရာဂန်ကသူဝင်ကြီးဌာနကတာဝန်ရှိသူတွေကိုတာဝန်ပေးခဲ့ပြီးထိုင်းနိုင်ငံပရာချင်ပူရီခရိုင်မှာရှိတဲ့လောကလစာ2လစာမရတဲ့မြန်မာဆောက်လုပ်ရေးအလုပ်သမား900ခန့်ဆန္ဒပြမှုကိုဖြည့်ရှင်းပေးဖို့အတွက်တရုတ်ကုမ္ပဏီတာဝန်ရှိသူတွေနဲ့ညှိနှိုင်းစီခဲ့တာပါလာမယ့်ဩဂုတ်လ21ရက်နေ့မှာတော့လောအကားတွေပြန်ပေးဖို့တော့ညှိနှိုင်းနိုင်ခဲ့တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဦးထူးချစ်ကအခုလိုပြောပါတယ်
အခုတော့လောကျွန်တော်ကျွန်တော်တို့ဂျာတီရတဲ့လောက်တော့ဒီကျွန်တော်တို့အလုပ်သမားတွေရောကျွန်တော်တို့ဒီထိုင်းဆိုရရဲ့အလုပ်သမားဌာနကလည်းဆိုဂျာဝင်ဖြစ်စမှုရဲ့အတော့အလုပ်ရှင်တွေကျွန်တော်ညှိနှိုင်းမှုရတော့လောလောဆယ်တော့ကျွန်တော်တို့ဂျာတီဘလော့ကတော့ပေါ့နော်ကျွန်တော်တို့ဒီလောလောဆယ်ပေါ့ကျွန်တော်တို့ရဲ့ဒီအလုပ်သမားတွေရဲ့ဒီဂျာတီလောအစီအစဉ်အောင်မစားဝတ်နေဆိုလို့သူတို့ဒီ900ပေါ့နော်ဒါခါတိုင်းလဲသူတို့ခါတိုင်းတစ်ပတ်တစ်ခါ15တစ်ခါတော့ဒီ900ဒီလေအဲ့ဒါကိုတို့ပြီးမယ်ပြီးလို့ရှိရင်မှကျန်တဲ့ငွေကိုကျွန်တော်အစောပြေချေရတယ်ဒီ27ရက်နေ့အဲ့မှာပြီးမယ်လို့ကျွန်တော်နားမထားပါဘူ
းအလုပ်သမားတွေဆန္ဒထုတ်ဖော်မှုတွေကိုတော့ရန်နာထားတယ်လို့လည်းပြောပါတယ
်ဟုတ်ကဲ့ကျွန်တော်ခုနောက်ဆုံးပြီးရတော့ဒီဆန္ဒပြမှုကိုကျွန်တော်တို့ဒီအလုပ်သမားကိုယ်စားလှယ်ပဲပြောမှာပေါ့နော်အဲ့ကိုယ်စားလှယ်နဲ့ညှိနှိုင်းပြီးတော့လောလောဆယ်တော့ဆန္ဒပြမှုခਿੱတရန်နာနေတယ်လို့ကျွန်တော်နားလည်ထားပါတယ
်ထိုင်းအလုပ်သမားဝန်ကြီးဌာနရဲ့ကနဦးစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ရမှာတော့အလုပ်သမားတွေကိုလောအားကလစာ2လစာပေးဖို့ကြန့်ကြာနေတာကတော့တရုတ်နိုင်ငံမှာရှိတဲ့ကုမ္ပဏီကထိုင်းနိုင်ငံထဲကိုငွေလွှဲပြမှုတွေလုပ်တဲ့အခါမှာကြန့်ကြာမှုတွေရှိနေတာကြောင့်ဂျွန်လကစပြီးအလုပ်သမားတွေကိုလစာမပေးနိုင်ခဲ့တာလို့လည်းဆိုပါတယ်ဒီအတွက်ပြီးခဲ့တဲ့ဩဂုတ်လ16ရက်နေ့ကစပြီးတရုတ်ကုမ္ပဏီကတာဝန်ရှိသူတွေအလုပ်သမားကြီးကြပ်သူတွေကိုတော့ဝင်ပေါက်ထွက်ပေါက်တွေပေးပြီးမြန်မာအလုပ်သမား900ခန့်ကဆန္ဒပြခဲ့တာဖြစ်ပါတယ်လောကလစာ2လစာမပေးထားပေမဲ့ဒီဆောက်လို့ရေးလုပ်ငန်းခွင်ကအလုပ်တွေကတော့80ရာခိုင်နှုန်းအထိပြီးမြောက်အောင်လုပ်ခဲ့ပြီးပြီလို့လည်းအလုပ်သမားတွေကဆိုပါတယ်အလားတူပဲထိုင်းနိုင်ငံအတွင်းမှာမြန်မာလူသမားတွေဟာလောကလစာတွေမမှန်နာတွေအလုပ်ရှင်ကမပေးတာတွေကြောင့်အလုပ်ရှင်ကိုဆန္ဒပြမှုတွေကမကြာခဏဖြစ်ပေါ်ခဲ့ပါတယ်ရှင
်မအေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်မှတ်တမ်းရုပ်ရှင်ဖန်တီးသူဒါရိုက်တာကိုဖေမောင်စိန်ဟာထောင်ကနေလွတ်မြေရပြီး၃ရက်အကြာဩဂုတ်လ19ရက်ကဆာကူရာဆေးရုံမှာကွယ်လွန်သွားခဲ့ပါတယ်။ကိုဖေမောင်စိန်ရဲ့ဇာပနာကိုတော့ဩဂုတ်လ21ရက်မနေ့17နာရီရန်ကုန်မြို့ရေဝေးသုတ်တန်ခမတက်မှာကျင်းပမယ်လို့ဇနီးဖြစ်သူဒေါခင်ဆွတ်ဆူထေးက VOA ကိုပြောပါတယ်။ဒီအကြောင်းရန်ကုန်ဘက်ကသတင်းပေးပို့ထားတာကိုတော့နန်းလောင်ပြောပြပေးပါမယ်ရှင်။
မတန်ရုပ်ရှင်ဖန်တီးသူဒါရိုက်တာကိုဖေမောင်စိန်ဟာ2023ခုနှစ်စစ်အာဏာသိမ်းယူပြီးတဲ့နောက်ပိုင်းຫນွေဦးတော်လိုက်ရေကာလတခြားမတန်ရုပ်ရှင်ပညာနဲ့အကြမ်းမဖက်အာဏာဖီဆိုင်ရေးမှာပူးပေါင်းပါဝင်လှုပ်ရှားခဲ့သူဖြစ်ပါတယ်။ 2022ခုနှစ်မေလ28ရက်နေ့မှာတော့ကယားပြည်နယ်လွိုက်ကော်မြို့မှာဖမ်းဆီးခံရပြီးမတရားအသင်ဆက်သွယ်မှုပုံမှန်ဆက်ခွန်1နဲ့ထောင်3နှစ်ချမှတ်ခံခဲ့ရပါတယ်။လွိုက်ကော်အချင်းထောင်တွင်ရှိစဉ်တီဘီယောဂါကူးစက်ခံရပြီးကြာမာရေးဆိုးဝါးလာခဲ့ပါတယ်။ခါယိုတီဘီယောဂါကြောင့်အောက်ပိုင်းမလုံနိုင်တဲ့အခြေဖြစ်ခဲ့တယ်လို့မိသားစုဝင်ကပြောပါတယ်။ပိသားစုရဲ့တောင်းဆိုမှုကြောင့်သူ့ကိုကရင်နီပြည်နယ်လွှဲခေါ်အချင်းထောင်ကနေပြီးခဲ့တဲ့ဇူလိုင်လတဲ့အင်းစိန်အချင်းထောင်ကိုပြောင်းရွှေ့ခဲ့တာလို့စင်နီဖြစ်သူဒေါ်ခင်စုစုထေက VOA ကိုပြောပါရယ်ပြီးခဲ့တဲ့ဩဂုတ်လ16ရက်နေ့ကထောင်ကလွှမ်းမိုက်ရခဲ့ပြီးတဲ့နောက်အင်းစိန်ဆေးရုံကနေဆာကူရာဆေးရုံကိုပြောင်းရွှေ့ကူတာခဲ့ပြီး3ရက်အကြာဩဂုတ်လ19ရက်နေ့နေ့လယ်2နာရီမှာကွယ်လွန်သွားတယ်လို့စင်နီဖြစ်သူဒေါ်ခင်စုစုထေက VOA ကိုပြောပါရယ်ကိုဖေမောင်စင်းရဲ့စာပနာကိုတော့ဩဂုတ်လ23ရက်မနက်7နာရီရန်ကုန်မြို့ရေဝေတုတ်တန်ခမ်းမတင်မှာပြုလုပ်သွားမယ်လို့စနေဖြစ်သူက VOA ကိုပြောပါတယ်ကိုဖေမောင်စင်းမကွယ်လွန်ခင်ကအင်းစိန်ဆေးရုံမှာတန်ကြိုးခြေချင်းနဲ့ဆေးရုံတရတာလို့လည်းဆိုပါတယ်
အဲ့ဒီကျောင်းမှာပို့တော့လေဒီရေလာတာနဲ့အမေကလာဆောင်တယ်ခရီးဝင်တွေတော့တောင်းနေတော့တန်ကျိုးတော့ခတ်တာလေပေါ့နော်ခတ်တာလေဒါပေမဲ့လည်းနောက်ပိုင်းတော့ဟိုဟာပုလေးတွေရောအမေကြီးတွေရောနည်းနည်းသိကြောင်းနဲ့သိကြတော့ခါကြတော့ဆုတ်ဆုတ်ကြည့်တော့ပါလေဒါတော့ပြင်တော့အဆိုင်ကြီးကိုကြည့်ကြည့်ပေးလာတာများပါလေ
ဒါရိုက်တာကိုဖေမောင်စိန်ဟာကတ်တုံးဆရာကြီးဦးဖေတင်ရသားဖြစ်ပြီးရန်ကုန်ရုပ်ရှင်တင်တန်းကျောင်းကနေရုပ်ရှင်မှတ်တမ်းအများအပြားဖန်တီးရိုက်ကူခဲ့သလိုနိုင်ငံတကာဆုရည်လည်းအများကြီးရခဲ့သူဖြစ်ပါတယ်။ The River Our Iyawari ဖခင်ဖြစ်သူကတ်တုံးဦးဖေတင်အကြောင်းရိုက်ကူထားတဲ့ရည်စရာလို့တော့မထင်တဲ့စသဖြင့်ထင်ရှားတဲ့မှတ်တမ်းရုပ်ရှင်အများအပြားဖန်တီးရိုက်ကူခဲ့တာပါ။မတန်ရုပ်ရှင်ဖန်တီးသူဒါရိုက်တာဖေမောင်စိန်ကွယ်လွန်တာဟာအနုပညာလောကအတွက်နှစ်နာမှုကြီးမားတယ်လို့ဆိုင်ရေးဆရာကဗျာဆရာဝေမှုသွင်းကခုလိုပြောပါတယ
်ဒီအနုပညာလောကအတွက်တော့တခြားဘောက်ဆုံးရှုံးမှုပေါ့ဒီအနုပညာ industry ကနေရှိတဲ့လူတွေတယောက်ပြီးတယောက်အပြင်ထွက်မထွက်လို့ရှိရင်အဲသူတို့ရဲ့လက်ထက်မှာကြာဆုံးအခုလိုမျိုးပေါ့နော်မသေးစင်မဲနဲ့ဆေးကုသခွင့်တော့တော့ဆောင်ပြပဲနဲ့အရင်ဦးကြီးဆန္ဒရဲ့ဟိုဖိအိမ်မှုအောင်မှာအသက်ဆုံးရှုံးသွားတယ်ဟာရမရေမတွက်နိုင်အောင်ပဲဆိုတော့ဒါကဒီတိုင်းပြည်မှာရှိတဲ့အနုပညာ industry ရဲ့ကြာဆုံးမှုလို့လည်းပြောလို့ရပါတယ်စစ်ကောင်စီရဲ့ဒီဖိအိမ်မှုဟာအနာဂတ်လူငယ်တွေအတွက်လည်းလမ်းပျောက်စေတာပေါ့ဗျာဆိုတော့ကျွန်တော်တို့ကတော့အဲဆီလိုက်ကြီးကိုရတယ်ဝန်းနေရတယ်ဟိုစူပါရဲ့အဖြစ်အပျက်တစ်ခုပါပဲအနာဂတ်လူငယ်တွေအတွက်လည်းဒါအခုပြည်ပေါင်းဆင်းရဲခြေဖွင့်ပါကျွန်တော်ကတော့ဟိုအရင်နှမျောပါတယ်ဗျာ
ကိုဖေမောင်စိန်းဟာမြန်မာရုပ်ရှင်အပြောင်းလဲအတွက်ထိပ်ပိုင်းကဦးဆောင်ပါဝင်ခဲ့ပြီးလူငယ်ရုပ်ရှင်သမားအများအပြားကိုလမ်းပြလက်တွဲခေါ်ဆောင်ခဲ့သူတူဖြစ်တယ်လို့လည်းလှုပ်ဖော်ကိုင်ဖက်တွေကပြောပါတယ်
မြန်မာဆန်ရသတင်းဆောင်မတွေပြီးမှာတော့အမေရိကန်သမ္မတရွေးကောက်ပွဲဆန်ရသတင်းဆောင်မတွေကိုအလှည့်ပေးလိုပါတယ်ရှင်အမေရိကန်သမ္မတဂျိုးဘိုက်ဒန်အနေနဲ့ရွေးကောက်ပွဲထပ်မပြိုင်တော့ဘူးလို့ကြေညာပြီးတလအကြာဒီမိုကရက်တစ်နိုင်ငံလုံးဆန်ရညီလာခံပထမနေ့မှာမိန့်ခွန်းပြောပါတယ်သူ့သမိုင်းကိုမြင့်တင်ပြောကြားပြီးဒုတိယသမ္မတကမလာဟဲရစ်ကိုပါတီရဲ့သမ္မတလောင်းအဖြစ်ချီးကျူးပြောဆိုခဲ့ပါတယ်ဖက်စီဝီရာကူဆွာရာကညီလာခံကျင်းပနေတဲ့ချီကာဂိုမြို့ကနေသတင်းပေးပို့ထားတာကိုတော့ကိုငိမ့်ချန်ကတင်ပြပေးပါမယ်ရှင
်သမီးဖြစ်သူအက်ရှလီကမိတ်ဆက်ပေးလိုက်တဲ့အခါအမေရိကန်သမ္မတဂျိုးဘိုက်ဒန်ကိုသူရဲကောင်းတယောက်လိုကြိုဆိုကြပါတယ
် Thank you
ချီကာဂိုမှာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံမှာသူကတိပေးထားတဲ့အတိုင်းဂျာဂါလာခေါင်းဆောင်အဖြစ်သမ္မတဘိုင်ဒန်ကလူသမ္မတကမလာဟဲရစ်ကိုပါတီရဲ့သမ္မတလောင်းအဖြစ်အပြည့်အဝထောက်ခံပေးပါတယ
် She'll be a president
သူဟာကျွန်တော်တို့ကလေးတွေအားကြအတူယူရတဲ့သမ္မတဖြစ်မှာပါကမ္ဘာခေါင်းဆောင်တွေလေးစားရတဲ့သမ္မတလည်းဖြစ်မှာပါအကြောင်းကသူကလေးစားရတဲ့ခေါင်းဆောင်မှာကျွန်တော်တို့အားလုံးဂုဏ်ယူရတဲ့သမ္မတဖြစ်မှာဖြစ်ပြီးအနာဂတ်သမိုင်းမှာသူ့ရဲ့အမှတ်တံဆိပ်ကိုခြံထားနိုင်ခဲ့မှာပါ
Democratic Party Panama Yuikao Pueri Ronga Painangu Chaimedu Mishibau, Lungene Talalao Donga Kuzale Lidan Loga Tugu Yuevo Shibare, Navimele Tanila Nimaro, Harris Go Taukanane, Tue Aumye Murigo, Nya Piotabare.
COVID no longer controls our lives!
Covid Yoga, General Boari Gum, Ten Chodau, Siway Chadegani, the Gabaloma, Kaimazon, Siway Yaji Nangan Pila Gavavi, a load thick Sanjay Ten, Tan Chauce, Pandinangavare, Siway Lungang Relay, Sanjay Ten, Tudeke Biro, Stoshea Zeri, Suzong Muri, Loka Lazari, Sanjay Ten, Tela Biro, Muji Pombamuga, Augu Selet Chasinivare.
Republican Party, Tamara Long, Donald Trump, Nezagasi Tuwema. အရေးမလာဖြစ်သွားပြီတဲ့နောက်အသက်82နှစ်အရွယ်သမ္မတဘိုင်ဒန်ရဲ့မျက်ညံကိုမေးခွန်းထုတ်လာကြပါတယ်။အဲ့ဒီနောက်မဲဆွယ်ဘွယ်တစ်ခုအတွင်းသမ္မတဟောင်းထရမ့်တနက်နေ့ပြစ်ခတ်ခံရပြီးထရမ့်ကစစ်တမ်းတွေမှာအသာစီးရလာခဲ့ပါတယ်။ပါတီခေါင်းဆောင်တွေကဒိုဒိုတိတ်တိတ်ဘိုင်ဒန်ကိုဖယ်ပေးဖို့တောင်းဆိုခဲ့ပေမဲ့လည်းသတင်းပတ်ပေါင်းများစွာဘိုင်ဒန်ကစက်ပြိုင်မယ်လို့ပြောနေခ
ထမ်းဆောင်ရတဲ့သမ္မတဖြစ်ပြီးဒီမိုကရက်တစ်ပါတီခေါင်းဆောင်တွေကအတင်းဖယ်ရှားခဲ့တာပါ။ပါတီတွင်ပနာမရွေးကောက်ပွဲတွေမှာရွေးကောက်ခံရပေမဲ့လည်းအခုတော့သူ့ရဲ့ဒုသမ္မတကမလာဟဲရစ်ကိုလှိုက်လိုက်လဲလဲထောက်ခံဖို့တောင်းဆိုခံနေရပါတယ်။ဒီဟာနဲ့ပတ်သက်ပြီးစိတ်ထဲမှာပဋိပက္ခဖြစ်နေမယ်ဆိုတာစိတ်ပညာရှင်တယောက်ကရှင်းပြနေဖို့တော့မလိုပါဘူး
။စိတ်ထဲမှာပဋိပက္ခဖြစ်နေမယ်ဆိုရင်တော့ဘိုင်ဒန်ကမပြပါဘူး။ဘိုင်ဒန်အနေနဲ့ဒုသမ္မတကမလာဟဲရစ်ကိုလှိုက်လိုက်လဲလဲထောက်ခံသွားခဲ့ပြီးသူ့ပါတီရဲ့ချစ်ခင်မှုကျေးဇူးတင်မှုတွေကိုခံယူသွားခဲ့ပါတယ်။ညီလာခံတက်ရောက်လာတဲ့ကိုယ်စားလှယ်တချို့ကိုမေးကြည့်တဲ့အခါမှာတော
့ တ
ိတ်ကိုကောင်းတဲ့မိန်ကွန်းတစ်ခုပါ။နှစ်ပေါင်းများစွာတာဝန်အတွေ့အကြုံရှိသူတယောက်ရဲ့တကယ်ကိုကောင်းတဲ့မိန်ကွန်းပ
ါ။သူ့တမိန်ကတိတ်ခိုင်မှတိတ်ကောင်းပါတယ်။ဒီနေ့ညမှာအမေရိကန်ပြည်သူတွေကိုဘာကြောင့်သူချစ်တယ်လဲဆိုတာပြောခဲ့ပါတယ်။ပြီးခဲ့တဲ့နှစ်90လုံးတိုင်းပြည်တာဝန်ကိုသူဘယ်လိုထမ်းဆောင်ခဲ့တယ်လဲဆိုတာပြောခဲ့ပါတယ်။တိတ်ကိုကောင်းတဲ့တမိန်မှန်တမ်းပါ
။ဒီအချိန်မှာ Trump ကလည်းဒီမိုကရက်တွေအတွင်းကွဲပြဲအောင်လုပ်နေတာပါ။ They forced him out.
It was a coup. We had သူတို့ကတမရကိုအတင်းဖယ်ရှားခဲ့တာပါ။ဒါဟာအာဏာသိမ်းတာပါပဲ။အာဏာသိမ်းခဲ့တာပါ။ကျွန်တော်တို့တိုင်းပြည်တမိုင်းမှာပထမဆုံးအာဏာသိမ်းတာပါပဲ
။ Harris မဲဆွယ်စည်းရုံးမှုအဓိကခေါင်းစဉ်ဖြစ်တဲ့အစိုးရရှိနေဟောင်းကအပြစ်ရှိတယ်လို့ဆုံးဖြတ်ခံထားရတဲ့ Trump နဲ့ပြိုင်နေတယ်ဆိုတာကို Biden ကထပ်ပြောပါတယ်။ And crime will
keep coming down. အပြစ်ရှိတဲ့တရားခံစားအစိုးရရှိနေကိုသမရအဖြစ်တင်မြောက်ခဲ့ရင်ရာဇဝတ်မှုတွေဆက်ကျနေမှာဖြစ်ပါတယ်
။သမရ Biden ဟာသူ့ရဲ့မိန်ကွန်းအဆုံးမှာဒုသမရ Harris ကိုပွေဖက်နှုတ်ဆက်သွားခဲ့ပြီးထရမ့်လက်ထဲကနေတိုင်းပြည်ကိုကယ်တင်ဖို့နောက်ထပ်ခေါင်းဆောင်တဦးကိုတာဝန်လွှဲပေးခဲ့တဲ့သမ္မတတဦးအဖြစ်မှတ်တမ်းတင်သွားခဲ့ပါတယ
် Thank you for your
တမန်ဝင်ခေါင်းဆောင်မှုတွေကျေးဇူးတင်ပါတယ်ကျမတို့တိုင်းပြည်အတွက်တစ်သက်လုံးတာဝန်ထမ်းဆောင်ခဲ့တာနဲ့ဆက်ပြီးတော့တာဝန်ထမ်းဆောင်နေတာကြောင့်မှကျမတို့ကအမြဲတမ်းကျေးဇူးတင်အမှတ်ရနေမှာပါ
ဒီမှာရွေးကောက်ပွဲမှာကမ်မလာဟဲရစ်ရွေးကောက်ခံရမလားဆိုတာကိုတော့စောင့်ကြည့်ရမှာပါခင်ဗျာ
တဆက်ထဲမှာပဲဒီမိုကရက်တစ်ပါတီညီလာခံအခြေအနေကိုလည်းဆက်လက်တင်ပြလိုပါတယ်ရှင်။အီလီနွိုင်းပြည်နယ်ရှီကာဂိုမြို့မှာ၄ရက်ကြာကျင်းပနေတဲ့နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံပထမနေမှာပဲမြို့ပေါ်ဆန္ဒပြပွဲတွေနဲ့အဖမ်းအဆီးတွေရှိခဲ့သလိုရှီကာဂိုမြို့အဓိကချတဲ့နေရာတွေမှာလုံခြုံရေးအထူးတင်းကျပ်ထားတယ်လို့မြို့ကန်တွေကပြောပါတယ်။ဒီလိုအခြေအနေကြားမှာပဲပါတီညီလာခံပထမနေကတော့တည်ငြိမ်အေဂျင့်ဆွာနဲ့ပြီးဆုံးခဲ့တယ်လို့ရှီကာဂိုမှာနေထိုင်တဲ့မြန်မာနွယ်ဘွားတို့ကပြောပါတယ်။ကိုညံဝင်းအောင်စူးစီးတင်ပြထားပါတယ်ရှင
်။ရှီကာဂိုမြို့က United Center မိုးလုံးလေလို့အားကစားကွင်ကြီးတဲ့ဩဂုတ်လ19တနင်္လာနေ့ကနေ22ရက်ကြာသပတေးနေ့ထိ4ရက်ကြာကျင်းပနေတဲ့နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံ DNC ရဲ့ပထမနေ့မှာပဲအစ္စရေးကာဇာစစ်ပွဲနဲ့ပတ်သက်လို့ဒီမိုကရက်တစ်ဂျိုးဘိုင်ဒန်အစိုးရရဲ့ရည်တည်ချက်မူဝါဒကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေရှီကာဂိုမြို့မှာပေါ်ပေါက်ခဲ့တယ်လို့အဲ့ဒီမြို့မှာနေထိုင်တဲ့မြန်မာနယ်ဘွားအမေရိကန်နိုင်ငံသားကိုဇော်ထွတ်က VOA ကိုပြောပါတယ
်အဲ့ဒီ United Center ရဲ့ရှေ့မှာသူတို့တန်းစကားရင်းနဲ့ချထားတာပေါ့လေလမ်းဟိုဘက်ဒီဘက်ဝင်တော့တချို့ကအဲ့ဒီတန်းစကားတွေကိုချိုးဖျက်ပြီးတော့ဒီညီလာခံကျင်းပတဲ့နေရာအထက်ကိုဝင်မှုကျူးလာကြတာကိုတွေ့ရတယ်ပေါ့လေအဲ့မှာရဲတွေကတချို့ဖမ်းသွားတာတော့အဲ့ဒါတော့မြင်နေရတယ်။ဒီပါလက်စတိုင်းတွေဆန္ဒပြတာတော့အဓိကတွေ့ရတယ်။ဖမ်းခံရတဲ့လူတွေ၄ယောက်ထဲမှာလည်းပါလက်စတိုင်းဥစားဘကောင်းစီတွေဝှထားတဲ့လူ၂ယောက်၃ယောက်ကတော့ပါသွားတယ်။
DNC Democrat Party ညီလာခံကျင်းပခြင်းရောက်ရင်ဆန္ဒပြပွဲတွေလုပ်သွားမယ်လို့အစောပိုင်းမှာတည်းကသတင်းတွေထွက်ပေါ်ခဲ့တာပါဒါကြောင့်လဲထောင်ကနန်းရှိတဲ့ရဲတပ်ဖွဲ့ဝင်တွေကိုရှီကာဂိုမြို့အဓိကကျတဲ့နေရာတွေမှာလုံခြုံရေးချပြီးအထူးတင်းကျပ်ထားတယ်လို့ကိုဇော်တို့ကရှင်းပြပါတယ
်ရှီကာဂိုမြို့ကနေညနေ၄နာရီလောက်ပြန်လာတဲ့ခါကျတော့အဲရဲတွေတော့သူတို့နေရာနှံ့တော့ချထားတယ်အဲကားနဲ့ရောအဲစပိန်နဲ့ရောပေါ့နော်သူတာဝန်ယူထားတဲ့ရဲတွေကတော်တော်များတွေ့ရတယ်လူတွေတော့စိတ်သာတော့မရှိပါဘူးအဲဒါပေမဲ့ဟိုပို့ပြီးတော့တွေ့ရတာပေါ့လေကျွန်တော်တို့မိသားယုံတွေမှလည်းသူတို့ရဲရင်နဲ့ခွေးဆောင်တာမျိုးရှိတယ်လူညီရတာပူပြီးတင်းကြတာပေါ့နော
်ညီလာခံမှာအမေရိကန်ပြည်ထောင်စုတလွာတက်ရောက်လာကြတဲ့ပြည်내အသီးသီးကဒီမိုကရက်တစ်ပါတီကိုယ်စားလှယ်4000လောက်ရှိမယ်လို့ခန့်မှန်းထားပြီးအခြားဧည့်သည်တွေနဲ့မှာဆိုရင်လူ5000နီးပါးတက်ရောက်လိမ့်မယ်လို့မှန်းဆထားကြောင်းဒီမိုကရက်တစ်ပါတီရဲ့တရားဝင်ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်ဒီမိုကရက်တစ်ပါတီညီလာခံဖွင့်ပွဲပထမနေ့မှာပဲသမ္မတဂျိုးဘိုက်ဒန်အပါအဝင်ဒုသမ္မတကမ်မရာဟာရစ်ရောနိုင်ငံသားရေးဝန်ကြီးဟောင်းဟယ်လာရီကလင်တန်တို့လိုပါတီထိပ်တန်းခေါင်းဆောင်တွေကမိခွန်ပြောဆိုခဲ့ကြသလိုပြည်내အုပ်ချုပ်ရေးမှူးတချို့နဲ့လူ့သမားသမဂ္ဂခေါင်းဆောင်တွေလူမဲခေါင်းဆောင်တွေကပါတက်ရောက်ပြောဆိုသွားကြပါတယ်။ရှီကာဂိုမြို့ကန်ကိုယ်စားထုတ်ကတော့ဒီမိုကရက်တစ်ပါတီညီလာခံတွင်အဓိကပြောဆိုသွားကြတဲ့အကြောင်းအရာပေါ်ခြုံငုံပြီးအခုလိုသုံးသပ်ပါတယ
်။ဒီအားလုံးခြုံကြည့်နေတယ်ဆိုရင်ဒီဟောဆိုကြတဲ့လူတွေထဲမှာသူတို့ကအဓိကတော့ဒီမိုကရက်တစ်ဗဲလူးလို့အာနောက်ကြတော့အမေရိကန်နိုင်ငံရဲ့တွားကျင်တဲ့လမ်းကြောင်းပေါ့နော်အဲ့လိုမျိုးတွေကိုအဓိကထားပြီးတော့ဥပဒေပြုစားလာတည်ရတယ
်တကယ်တော့နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံကိုအီလီနိုင်းပြည်နယ်ရှီကာဂိုမြို့မှာ1864ခုနှစ်ကတည်းကပထမဆုံးအကြိမ်ကျင်းပခဲ့ပြီးဂျာတွေမှာလည်းအကြိမ်ချင်းကျင်းပခဲ့မှုပါတယ်အဲ့ဒီနောက်ပိုင်း1996သမရာလောင်းဘီလ်ကလင်တန်လက်ထက်မှာလည်းရှီကာဂိုမြို့မှာပဲပါတီညီလာခံကျင်းပခဲ့ပြီးအခုတခါဒီမိုကရက်တစ်သမ္မတလောင်းဖြစ်လာမဲ့ကမ်မရာဟဲရစ်ကာလမှာရှီကာဂိုမြို့မှာကျင်းပဖို့ရွေးချယ်ခဲ့ကြတာပါ2024အမေရိကန်ရွေးကောက်ပွဲဟာဒီမိုကရက်နဲ့ရီပပ်ဘလီကန်ပါတီကြားအကြိမ်နဲ့ရှင်ပြိုင်နေကြရတဲ့အခြေအနေရှိပြီးတစ်ဖက်မှာရီပပ်ဘလီကန်ရဲ့သမ္မတလောင်းဒေါ်နယ်ထရမ့်ကိုလည်းထောက်ခံအားပေးသူအင်းနဲ့အားနဲ့ရှိနေခြင်းဖြစ်တာကြောင့်ရွေးကောက်ပွဲရလဒ်ဘယ်လိုဖြစ်လာမလဲဆိုတာကိုအလေးထားစောင့်ကြည့်နေရတယ်လို့ဒီမိုကရက်ပါတီကိုမဲပေးမယ်လို့ရည်ရွယ်ထားတဲ့ကိုဇော်ထွတ်ကပြောပါတယ
်ဒီမိုကရေစီနဲ့ပတ်သက်တဲ့ဒီတန်မိုးတွေတို့ဒီမိုကရေစီနဲ့ပတ်သက်တဲ့စံနှုန်းတွေပေါ့သဘောတရားတွေတို့ဟိုကမ္ဘာမှာဒီအမေရိကဥဆောင်မှုပေါ့နော်အဲ့လိုမျိုးဆက်ဆောင်မယ်ပါ냐ဆိုတော့ကြတော့ဒီမိုကရက်ကပူပြီးတော့ပူကောင်းမယ်လို့ကျွန်တော်အနေနဲ့မြင်တော့နောက်တစ်ခုရှိတာကလည်းမြန်မာပြည်ရေးပေါ့နော်မြန်မာပြည်ရေးဆိုရင်တော့ဒီခါကျတော့ဒေါ်နယ်ထရမ့်တို့ပါတော့ကြတော့မြန်မာပြည်အကြောင်းသိပြီးတော့တိပုံလည်းမရဘူးစိတ်ဝင်တဲ့စိတ်ဝင်စားပုံများသူလည်းအကျိုးမရှိဘူးပေါ့နော်တကယ်ပြောမယ်ဆိုရင်လေဒီမိုကရက်ကမှနည်းနည်းလေးစိတ်ဝင်စားသေးတယ
် DNC ပါတီညီလာခံဒုတိယနေ့အင်္ဂါနေ့ညမှာတော့သမရာဟောင်းအိုဘားမားမေခွန်ပြောကြားဖို့ရှိပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာဒီမိုကရက်တစ်ပါတီညီလာခံကိုကျင်းပနေပြီးလာမယ့်ရွေးကောက်ပွဲအတွက်ပါတီကိုယ်စားလှယ်ဖြစ်ဒုသမ္မတကမလာဟဲရစ်ကိုပါတီညီလာခံကနေတည်ဝင်အတည်ပြုဖို့ရှိပါတယ်အခုလာမဲ့ American Senator ချင်းကြာသပတေးနေ့ညနေပိုင်းမှာတော့ဒုသမ္မတကမလာဟဲရစ်ကပါတီသမ္မတလောင်းဖြစ်တဲ့တရားဝင်လက်ခံမိန့်ခွန်းပြောဖို့ရှိပြီးတော့အဲ့ဒီတပြိုင်နက်တည်းမှာပဲ VOA မြန်မာပိုင်းကနေပြီးတော့ရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားမှာပါမြန်မာဆန်တော်ချိန်တောက်ကြနှစ်မနက်9နာရီခွဲအမေရိကန်အရှေ့ပိုင်းဒေသဆန်တော်ချိန်ကြာသပတေးနေ့ည9နာရီကစပြီးတော့2နာရီကြာထုတ်လွှင့်မယ်ဒီ2စီစဉ်မှာတော့ DNC Democratic Party ညီလာခံပါတီသမ္မတလောင်းလက်ခံမိတ်ကွန်းတိုက်ရိုက်ထုတ်လွှင့်ခြင်းနဲ့အတူသုံးသက်ချက်အစီအစဉ်ရွေးကောက်ပွဲသတင်းဆောင်မားတွေကိုပါထုတ်လွှင့်ပေးသွားမှာပါ VOA မြန်မာဝိုင်းရဲ့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်တယ်လို့ VOA မြန်မာပိုင်း Facebook နဲ့ YouTube လူမှုမီဒီယာတွေမှာလည်းတိုက်ရိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။စောင့်မျှော်ကြည့်ရှုကြဖို့ဖိတ်ခေါ်ပါတယ်ရှင
်။ခုတော့ Israel Hamas စစ်ပွဲအရေးကိုတင်ပြပေးပါမယ်ရှင်။Israel Hamas စစ်ပွဲအဖြစ်ရရေးအဆိုပြုချက်ကို Israel ကထောက်ခံတယ်လို့ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ကဩဂုတ်လ20ရက်နေ့မှာပြောဆိုလိုက်ပါတယ်။ဒီအဆိုပြုချက်ကို Hamas အနေနဲ့လည်းထောက်ခံဖို့တိုက်တွန်းပါတယ်။အဖြစ်ခက်ရက်စဲရေးဟာအခြေအနေဆိုးဝါးနေတဲ့ Gaza ကလူသားချင်းစာနာမှုအခြေအနေကိုတတ်တာစေမှာဖြစ်တယ်လို့လည်းဝန်ကြီး Blinken ကပြောပါတယ်။ VOA သတင်းတောက် Veronica Bodres Iglesias သတင်းပေးပို့ထားပါတယ်။ကိုစော်မှုကျော်ကတင်ပြပေးပါမယ်ရှင်။
ဟာမတ်စ်နဲ့အပြစ်ကရစရေးသဘောထားကွဲလဲနေတဲ့အချက်တွေကိုညှိနှိုင်းပေးနိုင်မယ်ပြီးခဲ့တဲ့သတင်းပတ်အတွင်းကတင်ပြခဲ့တဲ့အဆိုပြုချက်ကိုအစ္စရေးကလက်ခံလိုက်တာဖြစ်ပါတယ်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ဟာအစ္စရေးကောင်းဆောင်နေနဲ့အချိန်ချင်းဆွေးနွေးခဲ့ပြီးနောက်သဘောတူညီချက်ရရှိခဲ့တာဖြစ်ကြောင်းဩဂုတ်လ20ရက်နေ့တနင်္လာနေ့မှာထုတ်ဖော်ပြောဆိုခဲ့ပါတယ်
The next important step is for Hamas to say yes.And then in the coming days
နောက်ထပ်ရေးကြီးတဲ့အဆင့်တစ်ခုကဟာမတ်စ်ဘက်ကလက်ခံမှုပဲဖြစ်ပါတယ်အဲဒီနောက်လာမယ့်ရက်နေ့ငယ်တွင်ကျွမ်းကျင်တဲ့ညှိနှိုင်းမှုတွေတွေ့ဆုံကြပြီးတော့သဘောတူညီချက်တွေကိုအကောင့်ထဲပေါ်နိုင်ဖို့အတွက်ရှင်းရှင်းလင်းလင်းနားလည်မှုတွေရအောင်ဆောင်ရွက်ပါမယ်
အောက်တိုဘာလ9ရက်နေ့ကဟာမတ်စ်တွေဖမ်းသွားခဲ့တဲ့တစားကန်တွေပြန်လွတ်လာရေးအတွက်ဘင်ဂျမင်နာဒာညာဦးရဲ့အစ္စရေးအစိုးရအပေါ် PR တွေကြားရောက်နေပါတယ်အခုအချိန်မှာအပြစ်ကရစရေးသဘောတူညီမှုရရှိဖို့ကအရေးကြီးတဲ့အကြောင်းဝန်ကြီးဘလင်ကင်ကဝန်ကြီးချုပ်နာတာညာဦးကိုအသိပေးပြောဆိုခဲ့ပါတယ
် With every passing day that there's not an agreement two things can happen
ရတွေ့ကုံလွန်လာတဲ့အမျှသဘောတူညီချက်မရဘူးဆိုရင်ရလနှစ်ခုဖြစ်လာနိုင်ပါတယ်ပထမတစ်ခုကဒဇဂန်တွေပို့ပြီးတော့တည်ဆုံနိုင်ပါတယ်နောက်တစ်ခုကဝေယောင်းဆွတ်ဖက်မှုတွေဖြစ်လာပြီးတော့အခြေအနေတွေပိုခက်ခဲသွားနိုင်ပါတယ်
အစ္စရေးကာကွယ်ရေးဝန်ကြီး UF Gallen နဲ့တွေ့ဆုံစဉ်ဂါဇာဒေသမှာလူသားချင်းစာနာမှုကိစ္စအရေးပေါ်ဖြေရှင်းဖို့လိုအပ်နေတဲ့အကြောင်းဆွေးနွေးခဲ့တယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်ဆွေးနွေးမှုတွေထဲမှာဂါဇာဒေသမှာပိုလီယိုအကျောသေးရောဂါပြန်လည်ပေါ်ပေါက်လာနိုင်တဲ့အကြောင်းလည်းပါဝင်ပါတယ်ပြီးခဲ့တဲ့ရက်သက်တပတ်တွေထဲတုန်းကကာကွယ်ဆေးထိုးမထားတဲ့ကလေးငယ်တဦးအကျောသေးရောဂါဖြစ်ခဲ့တဲ့အကြောင်းPalestine ကျမ်းမာရေးတာဝန်ရှိသူတွေကထုတ်ပြန်ခဲ့ပါတယ
် We've been working on a detailed plan to make sure that those who need to be vaccinated
ကာဝစီထိုးဖို့လူနေသူတွေကိုထိုးပေးနိုင်ဖို့အသေးစိတ်စီစဉ်နေပါတယ်ဒီကိစ္စအစ္စရေးအစိုးရနဲ့ပူးပေါင်းလှုပ်ဆောင်နေပါတယ
်ဩဂုတ်လ21ရက်နေ့အီဂျစ်နဲ့ကာတာကဂျာကညှိနှိုင်းပေးသူတွေနဲ့တွေ့ဆုံတဲ့အခါအပြစ်ကရစရေးအတွက်သဘောထားကွဲလဲနေတာတွေကိုညှိနှိုင်းပေးထားတဲ့အဆိုပြုချက်အပေါ်ဟာမတ်စ်အဖွဲ့ရဲ့သဘောထားကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်သိရှိနိုင်မှာဖြစ်ပါတယ
်။ View American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington Bureau ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်သံ line နဲ့ကျွန်တော်တို့ VOE မြန်မာပိုင်း internet ဆိုင်မနာနောက်တော့လူမှုကွန်ရက်ဆိုင်မနာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မနာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ဖလိုက်တိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်း Radio အစီအစဉ်ကို ည9:00 ကနေ 10:00 အထိဖလိုက်တိုမီတာ 32kHz 9303ညနဲ့9383ညဖလိုက်တိုမီတာ 51kHz 9885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလံမီတာ 190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီထိခုနပြောသွားတဲ့မီတာလှိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOE မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOE American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOE ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ဗျာရှင် VOE American တန်ရဲ့2024ခုနှစ်ဩဂုတ်လ21ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ကမ္ဘာတလွှာခီးသွားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ပါရှင်။ကမ္ဘာစံစည်းကွက်မှာမြန်မာနိုင်ငံကစံဟာနောက်ဆုံးအဆင့်ရွေးစရာမရှိတော့မှသာဝယ်ယူချတဲ့အနေအထားကိုဆက်ရောက်နေတဲ့အချိန်မြန်မာနိုင်ငံစံစဘာအသင်းချုပ် MRF ကမကြသေးခင်ကပဲဝန်ခံလိုက်ပါတယ်ဒီလိုဖြစ်လာရတဲ့အကြောင်းရင်းတွေကိုကိုခင်မောင်ဆိုမင်းကဒီသတင်းပတ်မြေကြီးဩဇာအစီအစဉ်ကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
စံစည်းကွက်မှာမြန်မာနိုင်ငံဟာအရေးပါတဲ့နိုင်ငံမဟုတ်တော့ဘူးလို့မြန်မာနိုင်ငံစံစဘာအသင်းချုပ် MRF ရဲ့ဥက္ကဋ္ဌဦးရမင်းအောင်ကမကြာခင်ရက်ပိုင်းကအတိအလင်းပြောကြားလိုက်ပါတယ် ဒါအပြင်မြန်မာနိုင်ငံကစံကိုနောက်ဆုံးအဆင့်ရွေးစရာမရှိမှသာဝယ်ယူကြတော့တယ်လို့လည်းသူကပြောပါတယ်လက်ရှိအနေအထားအရဒီနှစ်ပထမ၄လပတ်အတွင်းမြန်မာနိုင်ငံကစံနဲ့ဇကွဲပေါင်းမှတန်ချိန်၅တသမ၃သိန်းကျော်လောက်ပဲကမ္ဘာဈေးကွက်ထဲကိုတင်ပို့ရောင်းချနိုင်သေးတယ်လို့လည်းပြောပါတယ်ဒါအပြင်မြန်မာနိုင်ငံကစံကိုအရင်ကအာဖရိကတိုက်တောင်မဝယ်ကြတော့ပဲအခုမှနည်းနည်းချင်းပြန်ဝယ်လာတာရှိတယ်လို့လည်းသူကပြောပါတယ်တဆက်တည်းမှာပဲတောင်သူလယ်သမားတွေကိုအမတော်ကြီးခေါ်စိုက်ပျိုးစရိတ်ချင်းငွေထုတ်ချေးရမှာလဲအလွန်နှဲပါလွန်းတဲ့အချက်ဟာစိုက်ပျိုးထုတ်လုပ်မှုကိုကြာစင်းစေတယ်လို့သူကဝေဖန်လိုက်ပါတယ်ဒါရီယာမြန်မာနိုင်ငံစံစဘာအသင်းချုပ် MRF ကတာဝန်အရှိဆုံးသူကပြောကြားသွားတာပါဟိုးတချိန်ကိုလိုနီခေလွတ်လပ်ရေးရာပြည်ပါလီမန်ဒီမိုကရေစီခေတ်တွေတုန်းကဆိုရင်ကမ္ဘာစံစည်းကွက်မှာမြန်မာနိုင်ငံဟာထိပ်တန်းနိုင်ငံတစ်နိုင်ငံအဖြစ်တည်ရှိခဲ့ပါတယ်။အဲ့ဒီလိုမျိုးပြန်လည်ရောက်ရှိဖို့ဆိုရင်မျိုးစဘာအပါအဝင်အဓိကစိုက်ပျိုးရိတ်သိမ်းဖြစ်စဉ်တရားလုံးကိုပြောင်းလဲလိုက်ဖို့လိုအပ်တယ်လို့မြန်မာနိုင်ငံအလို့သမားများအဖွဲ့ချုပ် FDUB ရဲ့တောင်သူလယ်သမားရေးရာဆိုင်ရာတာဝန်ယူခဲ့ဘူးတဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်။
ပမာကအရင်တော့ကတော့ဒါကဘာရဲ့စပကြီးလို့ပြောတာပေါ့နော်ကဘာဆန်ဦးကြီးလို့လည်းတင်စားကြတယ်ဒါနဲ့ဒီနေ့ကတော့မဟုတ်တော့ဘူးအဲ့တော့ကိုပါရီမှားနေလဲကိုပါရီလူနေလဲဒါတွေကထားပြီးဆောင်ရွက်ကြသတိပြုပြီးဆောင်ရွက်ကြရမယ်ကိစ္စလို့ကျွန်တော်ကတော့မြင်ပါတယ်ကိုကဒီနိုင်ငံတကာမှာစံစဘာဈေးကွက်ကိုကိုကဝင်ရောက်ရှင်ပြန်ရင်းနဲ့ဝင်ရောက်ထိုးပေါက်ခြင်းနဲ့ဆိုလို့ရှိရင်တော့အစားစိုက်ပြိုးတာကနေပြီးတော့နောက်ဆုံးထွက်လာတဲ့အထိရောင်းချတဲ့အထိဒီ food chain တစ်ခုလုံးမှာအာမခံချက်ရှိဖို့လိုတဲ့ခက်ဖြစ်လာပါပြီတီးတဲ့တီးညံ့အဲ့လိုစိုက်ဖို့အတွက်တွန်းအားပေးတာလည်းရှိတယ်။ဒါပေမဲ့ဟိုဗမာနိုင်ငံမှာလည်းစပားတွေကမျိုးစုံရှိတာပဲလေ။ကောက်လင်းရှိတယ်၊ကောက်ကြီးရှိတယ်၊ကောက်စောရှိတယ်၊စသည်အပြင်ပေါ့နော်။တီးတဲ့မျိုးစုံရှိတယ်။ဒါပေမဲ့ဒီနေ့ခေတ်စံစပားဈေးကွက်အလိုရဆိုလို့ရှိရင်စံစပားအရေးသွေးလည်းကောင်းမှုလိုတယ်။အရေးသွေးကောင်းမှလည်းဝယ်တဲ့သူတွေကဝယ်မှာ။ပြန်ဆိုင်မှုကလည်းကြီးတယ်။အဲ့တော့ကိုရီးယားရောင်းမယ်ဆိုလို့ရှိရင်မျိုးလည်းကောင်းမှုလိုတယ်။နောက်ပြီးတဲ့အခါကြာလို့ရှိရင်ထွက်နှုံးပို့ကုန်အားလည်းမှန်ကန်မှုလိုတယ်ပေါ့အဲ့တော့အဲ့လိုမျိုးထုတ်လုပ်နိုင်မှုဆိုလို့ရှိရင်ကိုယ်နိုင်ငံမှာမြေလဲတည်ကြဖို့လိုတယ်ရေလဲတည်ကြဖို့လိုတယ်မျိုးလဲတည်ကြဖို့လိုတယ်ပေါ့နော်ကောက်ကြီးစပားကိုတော့ပက်မြင်နေလို့တော့နှစ်ထပ်သုံးတန်းပဲနှစ်သီးသားစိုက်ဖို့ဆိုခက်တယ်ကောင်းတဲ့မျိုးတွေပြီးလို့ရှိရင်မြင်းမြန်းဆန်းဆန်းရင်းမဲ့နိုင်တဲ့မျိုးတွေဒီလိုမျိုးတွေရနိုင်မှသာလျှင်ဒါမျိုးတွေကိုဖော်ထုတ်နိုင်မှသာလျှင်တီးတဲ့တီးညံစိုက်လို့ရမှာပေါ့အဲ့တော့အဲ့လိုမျိုးတီးတဲ့တီးညံစိုက်ဖို့ဆိုလို့ရှိရင်လေဒီမျိုးတွေကကောင်းမှုလည်းလူသေးတယ်အရင်တော့ဆိုရင်ရာကြောဆိုတာဟိုးအရင်တော့စိုက်ခဲ့တယ်အဲ့လိုပဲထွန်းနှုံးလည်းကောင်းတယ်ပြီးတော့နှစ်ခါသုံးခါလည်းစိုက်လို့ရနိုင်တယ်ဒါပေမဲ့ရေသွေးကြတော့တော်တော်ညံ့တယ်လေအဲ့တော့အဲ့ဒါဟာတဖြည်းနဲ့ပျောက်သွားကြတာပေါ့အဲ့တော့အဲ့ဒါမျိုးတွေမှာမျိုးကောင်းမျိုးသားဖော်ထုတ်ဖို့လည်းလိုတယ်ပြီးတဲ့အခါကျလို့ရှိရင်စိုက်ပျိုးရေးနီးစနစ်ကအစားတခြားလိုအပ်တဲ့စိုက်ပျိုးနီးလန်းနီးနာတွေလိုအပ်တဲ့ infrastructure လို့ခေါ်တဲ့ရေပေးသွင်းတဲ့စနစ်တွေအစားပေါ့နော်ပြည်ပြည်စုံစုံလေးရှိဖို့တော့လိုတယ်အဲ့လိုမှမဟုတ်လို့ရှိရင်တော့ဒီလိုပဲလုံးလည်းချလည်းလိုက်နေမှာပါပဲ
ဒါအပြင်မြန်မာနိုင်ငံမှာစပားမျိုးတွေအများပြားနေပြီးကမ္ဘာစံဈေးကွက်မှာစံအဓိကရောင်းချတဲ့နိုင်ငံတွေလိုဈေးကွက်အကျိုက်စံအမျိုးအစားတစ်မျိုးကောင်းနှစ်မျိုးကောင်းအမှတ်တရစိတ်ခိုင်ခိုင်မာမာမတည်ဆောက်နိုင်ပါဘူးအဲ့ဒီလိုစံအမျိုးအစားများပြားနေတာဟာပြည်တွင်းစားသုံးသူတွေအတွက်တော့ဒေသတစ်ခုနဲ့တစ်ခုအကျိုက်တစ်မျိုးစီရွေးချယ်စားသုံးနိုင်ပေမဲ့နိုင်ငံတကာဈေးကွက်မှာကြတော့တန်းဝင်ခြင်းမရှိပါဘူးစိုက်ပျိုးရေးအပိုင်းနဲ့တာမကပဲမြန်မာနိုင်ငံမှာရိတ်သိမ်းပြီးတဲ့စပားတွေကိုအစ်စ်မီခင်မီတိုးလောင်ရုံတွေမရှိတာကလည်းအဓိကအားနည်းချက်ထဲမှာပါဝင်ပါတယ်မြန်မာနိုင်ငံမှာတောင်သူလယ်သမားအများစုဟာဟိုးယခင်ကလေးကအတိုင်းတီးနှံတွေကိုတာမန်ထယံကကြံခင်ဖြစ်တယ်လို့အခန်းဖွဲ့ပြီးတိုးလောင်ထားကြတယ်လို့တချို့ကလည်းပုတ်တွေတောင်းတွေအိတ်တွေထဲမှာထည့်သွင်းထားကြပါတယ်အလားတူမျိုးပေါ်ကကုံတယ်ကြီးတွေကလည်းစဘာအပါဝင်သီးနှံတွေကိုအိတ်ထဲထဲအမိုးအကာခိုင်ခိုင်မာမာရှိတဲ့အဆောက်အုံတွေထဲမှာတိုးလောင်ထားကြပေမဲ့အပူအေးပေးတဲ့စနစ်တွေမရှိကြပါဘူးအဲ့ဒီအတွက်စိုးထိုင်းစာတွေတိတိကျကျရှော့ချနိုင်တာပိုးမွားတွေကိုကာကွယ်နိုင်တာတွေမလုံနိုင်ကြတော့ပါဘူးစဘာကိုအဲ့ဒီလိုတိုးလောင်တဲ့အဆင့်ကိုကောင်းကောင်းမွန်မွန်စနစ်တကျမလုံနိုင်တဲ့အတွက်ကြိတ်ခွဲတဲ့အဆင့်မှာလည်းချိုယွင်းချက်တွေဆင်ကဲဖြစ်ပေါ်လာပါတယ်ဒါကြောင့်နိုင်ငံကအစ်စ်မီစံတွေရရှိဖို့အတွက်စံဆက်တွေအပေါ်မှာလည်းမူတည်ပါသေးတယ်။အရင်ကနဲ့ဆိုင်ရင်အခုအခါစဘာအထွက်ကောင်းတဲ့ဒေသတွေမှာအများစုကတရုတ်နိုင်ငံလို့အပါအဝင်အိန္ဒိယနိုင်ငံတွေကစံဆက်တွေကိုတပတ်ရစ်ဒါမှမဟုတ်အသစ်ဆက်ဆက်တွေကိုအသုံးပြုလာကြပါတယ်။ အဲ့ဒီအတွက်စဘာချိတ်ခွဲမှုအဆင့်တွေပိုကောင်းလာတယ်ဆိုပေမဲ့နိုင်ငံတကာကိုတင်ပို့ဖို့အတွက်ကတော့လိုအပ်နေပါသေးတယ်ဒါအပြင်ဆန်ဆက်အကြီးသေးအလိုက်အရင်ကားနဲ့ဆိုင်ရင်ပိုမိုခင့်မီလာကြပြီမဲ့လျှက်စင်မီပုံမှန်မရတဲ့ပြဿနာနဲ့ဖွဲထွက်တာစကွဲထွက်တာစတဲ့ပြဿနာတွေကတော့ရှိနေစေဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးမကွေးတိုင်းဧရာဝတီမြစ်အနောက်ဘက်ကန်ကလယ်သမားတအူးလည်းဖြစ်စဘာချိတ်ခွဲရောင်းချသူတွေနဲ့ပူးတွဲလှုပ်ဆောင်နေသူတအူးကအခုလိုပြောပါတယ်
ဆန်သက်ဒီရခုနောက်ပိုင်းမှာတော်တော်လေးမော်ဒယ်လိုက်ဖြစ်တယ်တရုတ်ပို့နေတာကိုဆန်အခုစိတ်ခေါင်းနေသူကတော့ကိုရောကနေတော့ဘာမှမဆိုင်တော့ဘူးသန့်စင်သက်ဒီပါညာအများကြီးပေါ့အယောင်တင်သက်ဒီကွန်ပျူတာနဲ့ကောက်တဲ့အစ်စ်တွေဒီရောက်သွားပြီအဲ့လိုတွေဒီကောင်းသွားတယ်ဘူကတော့ဘူကတော့အဲ့ဒါကတော့အည်သီးကန်းပြောစရာသိပ်မလို့တော့ဘောတော့စပားအည်သီးကောင်းမှဆန်အည်သီးကောင်းမှလीဒါမှမဟုတ်ဒီမှာသက်ဒီရတော့ export ပို့လောက်တဲ့ quality မမီဘူးသက်ကြီးရကြီးတဲ့ကြီးတယ်မော်ဒယ်လိုက်လည်းဖြစ်တယ်လက်စစ်တာအားလုံးဒီမော်ဒယ်နေရဘူးလက်စတာလည်းလုံတော့မလို့မလာတဲ့ချိန်ကြိတ်ပေါ့မလာတဲ့ချိန်လိုပဲမလာတဲ့ချိန်ရထားဖို့
ဆန်ဆက်ပိုင်ရှင်တွေဘက်ကပြောတာကတော့ဆန်ကောင်းရဖို့ကစဘာကောင်းဖို့လည်းလိုအပ်တယ်လို့ပြောပါတယ်အခုလက်ရှိစိုက်ပျိုးနေကြတဲ့တမျိုးချစိုက်ပျိုးရေးပုံစံနဲ့ထွက်ရှိလာတဲ့စဘာတွေအနေနဲ့ပြပပို့နိုင်အောင် export အဆင့်မီဆန်ရအောင်ချိတ်ခွဲနိုင်ဖို့ကလိုအပ်နေသေးတယ်လို့ပြောကြပါတယ်အဲ့ဒီအတွက်ဆက်ရံနေရာတွေဝင်ထွက်ထွန်ရက်တဲဆောင်ချွေလေးနိုင်အောင်လက်ခွဲတည်ရဲ့လက်ရှိရေထိန်းနိုင်တဲ့အကွက်ချင်းတွေကိုအကွက်ကျယ်တွေအဖြစ်ပြောင်းလဲဖို့လည်းလိုအပ်ပါတယ်ဒါအပြင်မျိုးစဘာကိုနည်းမြေအလိုက်ထိန်းသိမ်းဖို့လည်းလိုအပ်တယ်လို့လယ်သမားတွေအနေနဲ့လည်းသွင်းအားစုလို့ခေါ်တဲ့ဓာတ်မြေဩဇာတွေကိုအပြည့်အဝအသုံးပြုဖို့လည်းလိုအပ်ပါတယ်သို့တော့လေသမားအများစုကတော့ပြီးခဲ့တဲ့ကာလတွေမှာအရှုံးပေါ်ကြတဲ့အတွက်စိုက်ပျိုးစရိတ်တွေတိတ်အသုံးမပြုနိုင်ကြပါဘူးအဲ့ဒီလိုအခြေအနေတွေကြောင့်ထွက်ရှိလာတဲ့စဘာတွေဟာလည်းအောင်မြင်မှုအပြည့်အဝသိမ့်မရှိကြပါဘူးပြီးခဲ့တဲ့2019ခုနှစ်ကဆိုရင်မြန်မာနိုင်ငံကနေတင်ပို့လိုက်တဲ့စံတန်ချိန်ပေါင်း 18,000 ကျော်ဟာစားသုံးဖို့မသင့်တော်ဘူးဆိုပြီးအနောက်အာဖရိကတိုက်ကဆင်းရဲတဲ့ Ivory Coast နိုင်ငံကနေအားလုံးဖျက်ဆီးပစ်လိုက်ပါတယ်အလားတူအဲ့ဒီအနောက်အာဖရိကတိုက်ကပဲဂါနာ၊ဂီနာ၊တိုဂိုစတဲ့နိုင်ငံတွေကလည်းမြန်မာနိုင်ငံကတင်ပို့လိုက်တဲ့စံတွေဟာအကြီးအသေးမပြည့်မီဘူးဆိုပြီးလက်မခံပဲညှင်းပယ်ခဲ့ပါတယ်ခင်ဗျာ
။ကိုခင်မောင်ဆုံးမင်းပါရှင်။ဆင်အနာရှင်စနစ်အောက်ကလူမျိုးရေးမှာတက်နိုင်တဲ့ဘက်ကနေရောက်ရှိတဲ့နေရာတိုင်းမှာပါဝင်နေကြတဲ့အကြောင်းအနုပညာရှင်တွေကပြောကြပါတယ်။အမေရိကန်ပြည်အစုမင်းနီဆိုတာပြည်နယ်မှာရှိတဲ့ရခင်စစ်ပြေးဒုက္ခသည်တို့ဖြစ်ခဲ့ဘူးသူပကြီးဆရာဆော့ကနေဒီကမြန်မာအရေးမှာဘလို့ပုံစံကူညီနေလဲဆိုတဲ့အကြောင်းကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်းစာကတင်ဆက်ထားပါတယ်ရှင်
ကျော်မြန်မာနွေဦးတော်လေးတျှောက်မှာစစ်အာဏာရှင်ပြုတ်ကျဖို့တိုက်ပွဲဝင်နေတဲ့လူတွေထဲမှာလူမျိုးစုံနဲ့ပဲစုံကအသက်အရွယ်မရွေးတဲ့လူတွေအများကြီးပါဝင်နေပါတယ်ဒီလိုလူတွေထဲမှာလွန်ခဲ့တဲ့နှစ်ပေါင်မြောက်စွာထဲကဒုက္ခတဲ့ဘဝနဲ့အမေရိကန်ပြည်တော်စုကိုရောက်လာခဲ့ပြီးတော့ပကြီးပညာနဲ့အသက်မွေးဝန်းကျောင်းတစ်ခုအနေနဲ့ယက်တည်နေတဲ့မြန်မာပြည်ပွားကရင်တိုင်းရင်းသားတို့ရှိပါတယ်2021ခုနှစ်ပြည်တွင်းအာဏာတိုင်းလိုက်ပြီးနောက်ပိုင်းမှာသူ့ရဲ့ပကြီးပညာနဲ့တဖက်တလန်းကနေပန့်ပိုးကူညီပေးနေသူကရင်လူမျိုးပကြီးဆရာကနေဒီနဲ့ယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့2021ဆရာနာသိမ်းပြီးနောက်ပိုင်းကတည်းကဗမာပြည်မှာလူထုတွေဒီလိုဆန္ဒပြလာတဲ့အချိန်မှာအကြောင်းအမျိုးမျိုးနဲ့အနှိမ့်ဆက်ခံတဲ့အခြေအနေတွေကိုဒီသတင်းတွေကနေဒီဆိုရှယ်မီဒီယာကနေတွေ့နေမြင်နေရတာပေါ့။အဲ့ချိန်မှာတော်တော်လေးကိုစိတ်ကြီးခရပါတယ်။အဝေးကနေဘလို့လှမ်းကူရမလဲဆိုတာလည်းပဲစဉ်းစားခဲ့တယ်ပေါ့နော်အဲဆော့ဆော့ဖြစ်တဲ့အချိန်မှာလည်းတော်လှုပ်သွားတယ်အကူညီတဲ့အပိုင်းကျတော့ဘယ်ကနေစလဲဆိုတော့ကျွန်တော်ဒေါ်မအေးရဲ့မွေးနေ့မှာကျွန်တော်ပကြီးကားတစ်ချက်ကျွန်တော်လှူခဲ့ပါတယ်အဲ့ဒီရဲ့ပကြီးကားလေးကတော့ဒေါ်စုရဲ့ပုံတူပကြီးကားနဲ့ဒီအတွေးခေါ်ဆက်ဆံရေးထားတဲ့ပကြီးကားတစ်ချက်ပါပဲအဲ့ဒီကားလေးကတော့သူလည်းကြိုက်နှစ်သက်ပြီးတော့အမှတ်တရသူတင်ထားတယ်ပေါ့နော်အဲ့ဒါနဲ့ဒီ2022ကိုကူးကန်ဒီအချိန်လောက်မှာပဲဒီဗမာပြည်ကိုလှူတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲဒီအကြောင်းတွေပြောလာတဲ့အချိန်မှာဒေါ်မာကြီးကတော့ကျွန်တော်ပြောတယ်သားအမှတ်တရပေးထားတဲ့ဒီပကြီးကားလေးကိုလှူပြီးတော့ဗမာပြည်အတွက်ပူရအောင်လို့သူပြောတယ်အဲဒီအချိန်မှာကျွန်တော်လည်းပြောတယ်အိုးအမေကိုလက်ဆောင်ဖြစ်နေပြီးအမေသဘောပါပဲဆိုပြီးတော့ဒါပေမဲ့ ကိုခွင့်ပြုလိုက်တယ်ဆိုပေမဲ့လို့ခွင့်ပြုတာတစ်ခုနဲ့လည်းမကဘူးပေါ့နော်ဒီပကြီးကားကိုလည်းပကြီးဆရာတယောက်အနေနဲ့ရေးဆွဲခဲ့ပြီးတော့ဘလို့ခန်းစားမှုနဲ့ရေးဆွဲခဲ့တာလဲပြီးတော့ဒီပွဲမှာလည်းပဲဒီကိုကိုနိုင်လည်းပဲပူပေါင်းဝင်တယောက်အနေနဲ့ဒီရမုံငွေလောက်တဲ့ဒီအပိုင်းတွေမှာကိုကိုတိုင်းဒီပကြီးကားဖန်တီးတဲ့တယောက်အနေနဲ့ပံ့ပိုးခဲ့တာပေါ့ အဲ့ချေရနေစပြီးတော့ဒီမမပြေကိုကုညီတဲ့အပိုင်းနေပေါ်ပါဝင်ပူပေါင်းဖြစ်ခဲ့ပါတယ်။ဟုတ်ကဲ့ကျွန်တော်ကိုနိုင်ကလည်းဒုက္ခတွေဖြစ်ခဲ့ရတယ်။ဟောအမေရဲ့ဝန်ထဲမှာရှိကြတဲ့ကအမေတို့ကဒီဆက်ဆောင်ပြီးခဲ့ရလို့ထပ်ပြီးခဲ့ရတယ်နော်။လူတိုင်းကကိုယ့်ရကိုယ့်ရကိုယ်စိတ်မှာကိုယ်ကိုနေချင်ကြတယ်ဒါပေမဲ့မမွေးခင်ကတည်းကအဲ့ဒီအခွင့်အလမ်းတွေကိုဆော့ရှုံခဲ့တ မှာရောက်ခဲ့တဲ့အချိန်မှာဒီခန္ဓာကိုယ်ကသာလွန်မြောက်ပေမဲ့စိတ်ပိုင်းဆိုင်ရာတွေနဲ့မလွန်မြောက်ပါဘူး။ကိုယ်နိုင်ငံကဖြစ်ပျက်နေတဲ့အကြောင်းအရာတွေကကိုယ်ခံစားမှုဖြစ်ရတယ်။သူတို့ရဲ့ဘဝကကိုယ့်ဘဝဖြစ်ရတယ်။ဒါကြောင့်သူတို့ရဲ့ဖြစ်ပျက်နေတဲ့ခံစားကြုံတွေ့နေရတဲ့အခက်အခဲတွေကကျွန်တော်တို့ကြည်ကားတွေဖြစ်ခဲ့တယ်။ဒါကြောင့်လည်းကိုယ်တတ်တဲ့ကိုယ်ပညာနဲ့ဒီဆရာနာရှင်ကြောက်ရွံ့မှုအတွက်ဘလူပုံစံနဲ့အထောက်ပံ့ဖြစ်နိုင်မလဲဆိုတဲ့အပိုင်းတွေကိုကျွန်တော်အားဆိုင်ပြီးတော့ပါဝင်ခဲ့ပါတယ်အရှိတီမောနိုင်ငံကနိုင်ငံဒီသမ္မတအစ်စ်တက်ပွဲမှာNUG ရဲ့နိုင်ငံရေးကြီးဝန်ကြီးဒေါ်စင်မာအောင်ကိုဖိတ်ခေါ်ခဲ့တယ်ဗောနော်အဲ့ဒီတော့ဒေါ်စင်မာအောင်ကဒီကျန်းကျင်စာစုပွဲကိုသွားမဲ့အချိန်မှာလက်ဆောင်ပစ္စည်းတစ်ခုအနေနဲ့သူပေးခြင်းတယ်ဆိုပြီးတော့ဆရာတော်ဦးထောက်ရကိုအရှင်ဦးထောက်ရကိုမေးခဲ့တယ်ဗောနော်အဲ့ဒီအချိန်မှာဘယ်လိုမျိုးလက်ဆောင်မျိုးပေးမလဲဆိုပြီးတော့ဆွေးနွေးဖြစ်ကြတယ်အဲ့ဒီအချိန်မှာသူကပကြီကားတစ်ချက်အနေနဲ့ပေးခြင်းတယ်ဆိုပြီးတော့အဲ့မတိုင်ခင်ကတည်းကဆရာတော်ကိုကျွန်တော်လှူထားတဲ့ပကြီကားတကားရှိပါပကြီကားတကားရှိပါတယ်အဲ့ဒီကတော့ဒီအနောက်ခံက NLD အလံနောက်ခံနဲ့ပြုံးနေတဲ့ဒေါ်စန်စုကြည်ရဲ့ပုံတူတပုံကိုဆရာတော်လှူထားခဲ့တယ်ပြီးတော့ဒေါ်စင်မောင်ကလည်းပြောပါတယ်ဆရာတော်ဖရားတဲ့ပကြီဆရာတွေထဲမှာကအဲ့လိုနာမည်ကြီးတဲ့ပကြီဆရာရဲ့ပကြီကားနဲ့လက်ရကောင်းကောင်းရကျင်တယ်ဆိုတော့အဲ့ဆရာတော်စီမှာတိန်ထားတဲ့အဲ့ပြီကတကားပဲရှိတော့တယ်ကြံတဲ့အရင်ကလှူထားတဲ့ဒီများကားတွေကြတော့ရမုံငွေလှူလို့မရှိတော့ဘူးပေါ့နော်ဆရာတော်လည်းမြင်မြနိုးနဲ့တိန်ထားတဲ့ပြီကတစ်ချက်ကိုပဲဒေါ်စင်မာအောင်ကိုလက်ဆောင်ဖြစ်နေသူလက်ထက်ကိုအပ်လိုက်တယ်ပေါ့နော်အဲ့ဒါနဲ့အဲ့ဒီခန္ဓာမှာဒေါ်စင်အောင်ကသူယူသွားတယ်ပြီးတော့ဒီအဲ့ဒီဟာသမထကြီးလည်းပဲအဲ့ဒီပြီကောင်းကိုတွေးပြီးတော့သူအရန်ကိုကျင့်နာဆိုတဲ့အကြောင်းပြီးတော့သူရဲ့ယုံကမ်းမှာလည်းပဲသူဟိုချိတ်ဆွဲထားပြီးတော့ဒီပကြီကားကိုသူကြိုက်နှစ်သက်တဲ့အကြောင်းလေးတွေကိုသူပြန်ပြောပြပါတယ်ဒီလိုမျိုးသမိုင်းထဲမှာမှတ်တမ်းတစ်ခုကိုရေးဖို့အတွက်အခွင့်ရခဲ့တဲ့ဒီဘဝဒီအချိန်တွေကြီးကိုအရန်ကြည့်နူးမိပါတယ
်အနုပညာနဲ့တော်လှန်ခြင်းအကြောင်းကိုအမေရိကန်ပြည်ထောင်စုမီနီဆိုတာပြည်နယ်မှာနေတဲ့ကရင်လူမျိုးပကြီဆရာကနေဒီပြောပြပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်အစီအစဉ်မှာလည်းဘယ်သူတွေကပါဝင်ဆွေးနွေးကြမလဲဆိုတော့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာ
ပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်2024အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းနေဖြစ်တဲ့ဒုသမ္မတကမလာဟဲရစ်နဲ့ဒုသမ္မတလောင်းတင်ဝေါ့စ်တို့ကို DNC နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံမှာတရားဝင်ကိုယ်စားလှယ်လောင်းနေဖြစ်တည်ပြုပေးဖို့အတွက်သမ္မတလောင်းရွေးချယ်ရေးဆိုင်ရာပါတီကိုယ်စားလှယ်တွေက Illinois ပြည်နယ်ชิคาโกมายောက်ရှိနေကြပါပြီအတိတ်ကချင်းပတ်ခဲ့တဲ့ DNC ညီလာခံကာလပြိပခါတွေနဲ့သမ္မတဂျိုးဘိုက်တန်ရွေးကောက်ပွဲဝင်တော့မှမဟုတ်ဘူးလို့ပြောဆိုပြီးနောက်ပိုင်းပါတီကိုယ်စားလှယ်လောင်းနေအပေါ်ဒီညွတ်ညွတ်ထဲထောက်ခံပြီးခဲ့ကြတဲ့အကြောင်းကာရိုလင်းပရဆူတီပေးပို့ထားတဲ့သတင်းဆောင်မကိုတော့ကိုအောင်အောင်တင်ပြထားပါတယ်ရှင်
1968ခုနှစ်ကချီကာဂိုမှာကျင်းပတဲ့ DNC နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံခန့်မှန်းအပြင်ဘက်မှာ VNN စစ်ပွဲဆန့်ကျင်သူတွေနဲ့လုံခြုံရေးရဲတွေကြားပဋိပက္ခဖြစ်တာကိုရုပ်မြင်သံကြားကနေတည့်ရိုက်ထုတ်လင်းပြသခဲ့ဘူးပါတယ်1986ခုနှစ်နယူးယောက်စီးတီးမှာကျင်းပတဲ့ DNC ညီလာခံအတွင်းထူးခြားချက်ကတော့သမ္မတလောင်းဂျမီကာတာရဲ့လက်တွဲဘက်ဒုသမ္မတလောင်းဖြစ်ဝေါ်တာမွန်ဒဲလ်ကိုရွေးချယ်ကြောင်းကြေညာလိုက်တာပ
ါ We're going to do our job. Thank you very much.
ကွန်ဂရက်ရှင်ဆက်မှာကျင်းပတဲ့ဒီမိုကရက်တစ်ပါတီညီလာခံအတွင်းမှာလည်းအထက်လွှတ်တော်အမတ် Ted Kennedy ကသမ္မတကာတာရွေးကောက်ပွဲထက်ဝင်မဲ့ကိစ္စနဲ့ပတ်သက်လို့မေးခွန်းထုတ်ခဲ့ပါတယ်။ဒါပေမဲ့လည်းဒီမိုကရက်ပါတီရဲ့သမ္မတလောင်းအဖြစ်အရေးမခံရပြီးတဲ့နောက်မှာတော့ Kennedy ကအရှုံးကိုလက်ခံကြောင်းမေးခွန်းပြောကြားခဲ့ရမှာကြော်ကြားတဲ့မေးခွန်းတစ်ရပ်ဖြစ်လာပါတယ်
။ The cause endures.
ဒီဝဲချက်ပန်းနိုင်ကိုအရောက်လမ်းမှာပါ။ပြောလင်းချက်တွေဆက်ရှင်သန်သွားမှာဖြစ်တယ်လို့အိမ်မက်တွေလည်းပျောက်ပြက်သွားမှာမဟုတ်ပါဘူ
း1996ခုနှစ်အရောက်မှာတော့ပြည်သူ့ခွင့်ရေးလှရှားသူတွေကဒန်းတူခွင့်ရေးနဲ့လူမှုဖူလုံရေးအစီအစဉ်ပြုပြင်ပြောင်းလဲဖို့တောင်းဆိုခဲ့ပါတယ်2008ခုနှစ်ကော်လိုရာဒိုပြည်နယ်ဒန်ဗာမြို့မှာကျင်းပတဲ့ညီလာခံကိုလူပေါင်း 8,000 ခွဲနီးပါးတက်ရောက်တာကြောင့်မူလနေရာကနေအားကစားခွင့်အတွင်းပြောင်းလဲကျင်းပခဲ့ရပါတယ်
With profound gratitude.
လေးနက်တဲ့ဂျီဇူးတရားနဲ့အတူပေးအပ်လာတဲ့တာဝန်တွေကိုထမ်းဆောင်ဖို့အမေရိကန်ပြည်ထောင်စုရဲ့သမ္မတလောင်းအဖြစ်ရွေးချယ်တင်မြှောက်တာကိုကျွန်တော်အနေနဲ့လက်ခံပါတယ
်။ဒီသတင်းပတ်ဩဂုတ်လ19ရက်ကနေ22ရက်နေ့အထိကျင်းပမယ်နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံအတွင်းဒုသမ္မတကမလာဟဲရစ်နဲ့မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်မော့စ်တို့ဟာပေးအပ်တဲ့တာဝန်ကိုထမ်းဆောင်ဖို့အစဉ်သစ်ဖြစ်နေကြပါပြီ။လူမှုစစ်တမ်းတွေမှာသမ္မတဂျိုးဘိုက်ဒန်ဟာ Republican သမ္မတလောင်း Donald Trump ကိုလိုက်လို့မမီဖြစ်နေခြင်းကမလာဟဲရစ်သမ္မတလောင်းဖြစ်လာခြင်းမှာတော့ဒီမိုကရက်ကိုယ်စားလှယ်လောင်းဟာပုတ်ကာတီကနဲ့အသာစီးရလာနေပါတယ်။ DNC ညီလာခံမစတင်ခင်ကတည်းကချီကာဂိုမှာဒရေသားဖြတ်ချရေး LGBT အရေးပါလက်စတိုင်းအရေးနဲ့ပတ်သက်ပြီးတော့ဆန္ဒပြနေကြတာကြောင့်ပြည်ထောင်စုအဆင့်ပြည်နယ်ဒေသအဆင့်ထောင်ထဲချီတဲ့လုံခြုံရေးတွေလည်းစောင့်ချက်နေကြပါတယ်။
I'm confident that our
PNC ညီလာခံကလာမှာလုံခြုံရေးအခင်းစင်နဲ့နေဖြစ်ဖို့ယုံကြည်မှုအပြည့်ရှိပါတယ်
။ညီလာခံတက်ရောက်ဖို့တခြားဒေသကလူပေါင်း 9,000 လောက်လာမယ်ဆိုပြီးတော့လေချီကာဂိုမြို့အုပ်ချုပ်ရေးတာဝန်ရှိသူတွေကခံမှန်းထားပါတယ်ခင်ဗျာ
။အခုတော့ကဘာတလွားခီးသွွားအစီအစဉ်ပါရှင်။ခရိုအေးရှားနိုင်ငံပေါလာစိတ်ကမ်းမြို့မှာလက်ပတ်ကြည့်ကျင်စရာနေရာတွေနဲ့အတူနိုင်ငံတကာခီးသွွားတွေစားကြည့်ကျင်စရာစားတောက်ဆိုင်တွေရှိပါတယ်။နာမည်ကြီးနေတဲ့လမ်းဘေးဆိုင်တစ်ခုကဘောကန်အသားညာပေါင်မှုန့်ကိုမဆုမြတ်မွန်တဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေတွားပြီးတော့စားကြည့်ကြရအောင်ပါရှင
်။ခရိုအေးရှားနိုင်ငံနောက်ဖက်မှာရှိတဲ့ပေါလာကန်ယိုရမ်မြို့မှာယောမခေအစာဦးဟောင်းတွေလှပတဲ့ရှုခင်းတွေကြောင့်ကဘာလှည့်ခီးသွွားဧည့်သည်တွေလာလည်နေကြပါတယ်။လက်ပတ်လေးလာခြင်းစရာနေရာတွေအပြင်ဒေသထွက်အစားအသောက်တွေတီးနှံတွေပင်လယ်စာတွေကလည်းပေါလာမြို့ကိုရောက်လာကြတဲ့ဧည့်သည်တွေကိုစားခြင်းစရာဖြစ်အောင်လို့ဆွဲဆောင်ထားပါတယ်။မြို့ရဲကအစားအသောက်ရောင်းတဲ့ဈေးမှာဆိုရင်ဒေသခံဈေးဝယ်သူတွေနိုင်ငံဆောင်ကလာရောက်လက်ပတ်ကြသူတွေနဲ့စီကားနေလေးရှိပါတယ်။ဘောကန်ဒေသအစားအသောက်တွေကပါမုံပြားပေါ်မှာအသားညှက်ထားတဲ့ခြေဗပ်အသားညှက်ပါမုံတစ်မျိုးနဲ့ရောင်းတဲ့ဘလော့ချစ်ဆာဆိုတဲ့ဆိုင်ကတော့အတော်လေးနာမည်ကြီးနေပါတယ်။ခရိုအေးရှားလိုခြေဗပ်ဘီလို့ခေါ်ပြီးတော့ဘောကန်ဒေသတလွားခြေဗပ်လို့ခေါ်ကြတဲ့အသားညှက်ပါမုံကိုခင်းနဲ့အညီစားကျင်စပွဲဖြစ်အောင်ပြင်ဆင်ရောင်းနေတဲ့လမ်းဘေးစားတောက်ဆိုင်ဖြစ်ပါတယ
်။ I would say it's delicious. I wish my family could try this.
ကျမကတော့အရသာရှိရဲ့လို့ပြောချင်ပါတယ်။ကျမတို့မိသားစုကိုလည်းစားဖူးစီချင်ပါတယ်။သူတို့ကိုဒီကိုခေါ်လာပြီးတော့ကြွေးချင်ပါတယ်။ကျမရဲ့အဖေဆိုရင်တိတ်ကိုကြိုက်မှာပါ။ကျမအိမ်ပြန်ရောက်သွားရင်ဒါကိုစားချင်လို့လွမ်းနေမှာတီးကြပါလေ
။ခြေဖက်ပသားညက်ပါမုံမှာအဓိကကြတာကစင်းကောလုပ်ထားတဲ့အသားထဲမှာဟင်းခတ်အမွေးကြိုင်တွေရောနေပြီးတော့ကင်ထားတဲ့အသားတွေဖြစ်ပါတယ်။ဒီဆိုင်မှာတော့နွားကလေးအသားနဲ့အမဲသားရောထားတဲ့အသားတွေကိုအပြားလေးတွေလုပ်ပြီးတော့မှွေးနေအောင်ကင်ထားပါတယ်။
Oh, I think it was the best meal I've had in Croatia.
Croatia မှာစားသမျှတွေကအကောင်းဆုံးအစားအစာလို့ထင်ပါတယ်။တိတ်ကိုအရသာရှိပါတယ်။ Cheva Batania Pamonigo, Bosnia and Herzegovina, ne Serbia Nangani, Muta Sas at Kuni, Lakantaja the Lo, Croatia Apawe, Bulgar Dita Nangani Male, Congo Mimi Saja Vare, Blotches as Sango Puntare, Sign by Chess and Imbanga, Yenonga, Croatia Nangan Hida Lungama, Nebang Naseja, Loga Biro, Nangajada Ederi, Drake, His and Rigo season, Bigaja the Ripare. Russia and Ukraine and Riga Hidwa Ederigo Diga Atayare Druk Hidwa Lunga Ha. Ukraine go Russia ga Jujo Sit Windai Chai Maro Longwa Chatwake Bare. Ukraine Sibweja Kulu Lambi Sada Sai Pwimu Pilagiralu San She Masim Ga Ibi Dritanago Pyopyaware.
Ja sam ono što bi rekli ljudi zablesirao, više nisam znao šta. Okay.
Ukraine ma sit phit ni bi sura sa cha cha chin chano ator le don lou khae ya bare. Ba sat lou ya mle sura ma twei dai aw phit khae bare. Ka yong ga ji phit dong ga le set bi yat di nai aw chou sa khae ya bi bi. Chano chan ma yi le pyan kaung la bi sura a chain cha ma sit phit de sura blo mya lou ya mle bo. Ai lo ne Bosnia ga chano lo ni de myo ma ni yo nya yo twa sa ni ja sa taw sai go yauk twa bare. Yin ni ni de sai shin ne saka byo yin tu ga
မင်းအမြဲတမ်းလှုပ်ရှင်နေတဲ့စိတ်ကူးကိုစပြီးလက်တွေ့အကောင့်တွေပေါ်ဖို့အချိန်ရောက်လာတာပဲရှာဖတ်လှုပ်ရောင်းဖို့အချိန်ရောက်လာတာပဲလို့ပြောတာကနေစပြီးခဲ့တာပါ2024ခုနှစ်ကမှဒီဆိုင်ကိုစဖွင့်ခဲ့ပေမဲ့သူတို့ဆိုင်ကအသားညှပ်ပါမှုရတာကထူတာမဟုတ်ဒေသခံတွေကြားမှာရေပန်းစားလာခဲ့တယ်လို့ပေါလာမျိုးကိုရောက်လာတဲ့နိုင်ငံတကာကလည်းခီးတယ်ရီမစားမဖြစ်စားကြည့်တဲ့နယ်လမ်းဘေးဆိ ဂျာမနီနိုင်ငံကနာမည်ကျော်စဖို့မှုကြီးရန်ဟတ်ဖစ်ပေါလန်မြို့မှာအစားအသောက်ရုပ်တံစီးရီးလာရိုက်စဉ်ဒီဆိုင်ကိုရောက်လာခဲ့ပါတယ်ဒီဆိုင်ကရှေဗတ်ပသားညက်ပါမုံဟာသူတကဘာလုံးမှာစားဘူးသမားတွေကအကောင်းဆုံးအစားအစာတစ်ခုထဲမှာပါတယ်လို့လူသိများတဲ့ဂျာမန်စဖို့မှုကြီးကချီးမွမ်းအသိအမှတ်ပြုခဲ့ပြီးတဲ့နောက်မှာတော့ပို့ပြီးတော့နာမည်ကြီးသွားခဲ့တာဖြစ်ပါတယ
်စမဒါလီစဝက်စတာရော7 on eusha unotra malo smo ispreciali o nashe proizvodni
pokazali ma ji sfo mu ji sai yaw la raw jnaw lo ba ri thong bi blu lout de so ra tu ko shin pya pyo pya ba de tu ga le tait sait win ja ba de jnaw lout de chabat ko tu sa bi twa de kha ma raw tu bwa ma sa bu da mya lan be sa ri de ga a kaung song thong ku de ma ba de lo pyo ba de di chaung tadin media ri de pa twa raw jnaw bwa le long wa ko pyaung le twa raw da ba be pya
တောက်တောက်ဆင်းထားတဲ့အသားတွေကိုအနက်အရသာနဲ့ပြေစုံအောင်ပြင်ဆင်ပြီးကင်ထားတဲ့ဒီဆိုင်ကအသားကတခြားအရသာတွေထက်ထူးတယ်လို့ဆိုင်မှာပုံမှန်လာစားသူတွေကပြောကြပါတယ်
ဒ
ီနောက်တဝန်းကျင်မှာဒါမျိုးလုံးဝမရှိဘူးလို့ကျွန်တော်ရဲကြီးပြောနိုင်ပါတယ်ဒီဆိုင်မှာရတဲ့အစားအစာတွေကတခြားဘာနဲ့မှမတူပါဘူး
ဆိုင်ဖွင့်ပြီးအချိန်တော်အတွင်းမှာလူသိများအောင်မြင်လာခဲ့ပေမဲ့လောလောဆယ်မှာတော့လမ်းဘေးစားတောက်ဆိုင်တစ်ခုအနေနဲ့ဆက်ပြီးတော့ရောင်းသွားအောင်မယ်လို့ Plotchester ဆိုင်ပိုင်ရှင်စတီးတွေကပြောပါတယ
် Miss Mukto Tele Modernizirat Opet da bude dostupno svakom čovjeku
ဒီစားတောက်ကိုခင်းနေညီဖြစ်အောင်လူတိုင်းလူလွယ်ကူကူဝယ်စားနိုင်တဲ့စားတောက်မျိုးဖြစ်အောင်စားရတဲ့အတွေ့အကြုံလည်းပိုကောင်းတာမျိုးဖြစ်အောင်လုပ်ချင်ပါတယ်ကျမတို့အတွက်တကယ်ကိုကြီးမားတဲ့စိန်ခေါ်မှုတွေကိုကြော်ဖြတ်ခဲ့ရတာပါကြိုးစားခဲ့ရကြုံနဲ့တယ်ဆိုတာအခုတော့စမြင်နေရပါပြီကျမတို့အိမ်မက်တောင်မှတ်မထားတာမျိုးတွေဖြစ်လာနေပါတယ
်ကဘာလက်ခီးသွားတဲ့အတွက်ကနေရာစစ်တစ်ခုကိုတွားလေတိုင်းမှာလေလာကြေရှုတဲ့နေရာတွေကိုသွားတာအပြင်ဒေသခံစားတောက်တွေကိုစားတောက်တာကလည်းအဲ့ဒီနေရာနဲ့ပတ်သက်တဲ့အတွေ့အကြုံတွေကိုယူတာဖြစ်ပါတယ်ခရိယန်နိုင်ငံနောက်ပိုင်းမှာရှိတဲ့ပေါလာကန်ယိုရန်မြို့ကိုလာလေသူတွေအနေနဲ့တော့မြို့ကရှုခင်းအလှတွေနဲ့အတူဒေသစာခြေဖက်ပသားညံပါမုံကိုအရသာခံစားပြီးတော့မမေ့နိုင်တဲ့ခီးသွားအတွေ့အကြုံယူနိုင်ကြမှာဖြစ်ပါတယ်ရှင်ကျွန်မဆူမြတ်မော်ပါ
ခုတော့သတင်းအချင်းချုပ်ကိုပြောပြပေးပါမယ်ရှင်။ဂါဇာကအစ္စရေးဟာမတ်စစ်ပွဲအပြစ်ရချဖို့အီဂျစ်ကအင်ကာနီမှာတောင်းဆိုလိုက်ပါတယ်။ပြည်ပခကိုမရက်နိုင်ဘူးဆိုရင်ပိုပြီးကျေပြန့်တဲ့ဒေသစစ်ပွဲအဖြစ်ချဲ့သွားနိုင်တယ်လို့လည်းအီဂျစ်သမ္မတအဒဲလ်ဖာတာအယ်စစ်စီကပြောဆိုလိုက်ပါတယ်။အီဂျစ်ကိုအင်ကာနီကရောက်ရှိနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့တွေ့ဆုံပြီးတဲ့နောက်ထုတ်ပြန်ချက်မှာအခုလိုပြောဆိုတာဖြစ်ပါတယ်ရှင်။ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီကတော့လေကြောင်းပြန်ကာကွယ်စနစ်အသစ်တွေကိုမိဖက်တွေနဲ့ဆွေးနွေးနေတယ်လို့အင်ကာနီမှာပြောပါတယ်။ Pokrom နဲ့ Torex ဒေသတွေမှာအခြေအနေခက်ခဲနေတာကိုအသိအမှတ်ပြုလိုက်ပြီးယူကရိန်းကအားဖြည့်ဖို့ပြင်ဆင်နေတယ်လို့လည်းသမ္မတဇလင်စကီကပြောပါတယ်။American Democrat Party ညီလာခံဒုတိယနေ့မှာသမ္မတဟောင်းဘရက်အိုဘားမာသမ္မတကရော်ဟောင်းမစ်ရှဲအိုဘားမာဒုတိယသမ္မတကမ်လာဟဲရစ်ရဲ့ခင်ပွန်းဒေါက်အမ်ဟော့တို့စကားပြောကြမှာဖြစ်ပါတယ် မြန်မာနိုင်ငံဆိုင်ရာအချက်အသေးကိုဖြည့်ရှင်ရေးအတွက်ဒေတာတွေညှိညွတ်မှုရရှိပြီးနိုင်ငံတကာနဲ့ပေါင်းစည်းအောင်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတမန်ဂျူလီဘေးရှော့ဟာတရုတ်နိုင်ငံမြို့တော်ဘေကျင်းကိုဩဂုတ်လ20ရက်နေ့ကရောက်ရှိနေပြီးတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီနဲ့တွေ့ဆုံခဲ့ပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်စီစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Camp ပဲဖြစ်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုအပိနာစင်တဲ့အတွက်လဲ VOA 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ32 50 ဒီတုကနေဖမ်းယူနိုင်ပါရှင်။ကျမသင်္ကီထိုက်ပါ။